Welcome to the Voice of America in Burmese.
Minglam and Kimashi, Washington Bureau of VOA American Tangani, Natal Sashikuni, February last day, yet Sunday in the next single, Nemasano de Minetown Nagani, Kunanai, Tik, Lightometer, Tonsen, Lazy, Lazy Shitogani, Dai Tolin, Tomavasha. Tama, Injinima.
Sonagara, Wimema, go to your thin air to Timonet Renegos, Tina Pidama, Chipare. Tinet Tedayo, the Indri Ramado, American Tamraga, Luto Becca. အောင်မြင်စွာသဘောတူညီမှုရလာတဲ့ဘတ်ဂျက်ကိုလက်မှတ်ထိုးအတည်ပြုရမှာအခမ်းအနားနဲ့အကြီးအကျယ်မလုပ်ခဲ့ပါဘူးအမေရိကန်သမ္မတရဲ့ထိတ်တန့်လက်ထောက်တူစနီးတွေကိုနှိမ့်ဆက်ခဲ့တယ်လို့စွဲခံပြီးအလုပ်ထွက်သွားတယ်ပေါ့သမ္မတကဝန်ထဲမိကြောင်ထုတ်ပြောလိုက်ပါတယ်တောင်ကိုရီးယားအိုလံပစ်ပွဲမှာတော့တောင်မြောက်ကိုရီးယားနှစ်နိုင်ငံအတူရှိနေကြလို့ဒီရန်ဘက်နှစ်နိုင်ငံကြားတင်းမာမှုတွေ
ကုလသမဂ္ဂကတောင်းဆိုလိုက်တဲ့သတင်းလွှာကိုထုတ်လွှင့်တဲ့အခါမှာတော့
We are deeply troubled by reports of mass graves in the village of Indin and other indications of disturbing human rights.
ဒါကတော့ American နိုင်ငံသားရဲ့ဌာနပြောခွင့်ရပုဂ္ဂိုလ်က VOA ကိုပြောပြသွားတာပါ။သတင်းအစီအစဉ်နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါရရှင်။ဒါအပြင်ဒီတီချာဒီလွတ်လပ်ပြီးတော့ယုံကြည်စိတ်ချရတဲ့စုံစမ်းစစ်ဆေးမှုတွေကိုဒီရခိုင်ပြည်နယ်မြောက်ပိုင်းမှာခွင့်ပြုဖို့ American နိုင်ငံသားရဲ့ဌာနကတိုက်တွန်းလိုက်တဲ့သတင်းအပါအဝင်သမရအိုဘားမားလက်ထက်လက်ထောက်နိုင်ငံသားရေးဝန်ကြီးဟောင်းတဦးရဲ့ရိုဟင်ဂျာရေးပေါ်အမြင်ကိုလည်းကြားဖို့ရှိပါရှင်။နောက်ပိုင်းမှာတော့အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုထုတ်လွှင့်ပေးမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကိုကျော်ကျော်သိန်းတို့ကပြောပြမှာပါရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်မင်းနဲ့ပါတီကြီးနှစ်ဖက်ကလွှတ်တော်ဘက်ကနေသဘောတူလိုက်တဲ့ကြီးမားအခြေပြတဲ့ဘတ်ဂျက်ဥပဒေကြောင့်ကိုလက်မှတ်ထိုးပြလိုက်တာကြောင့်အစိုးရလုပ်ငန်းတချို့ရပ်ဆိုင်းခဲ့ရတာကိုအခုတော့အဆုံးသတ်လိုက်နိုင်ပါပြီ။ကိစ္စရဲ့ပေါင်းစုံပါတဲ့ဒီဘတ်ဂျက်ကအမေရိကန်ဒေါ်လာဘီလီယံပေါင်းရာတွေနဲ့ချီတဲ့အထိကြီးမားတာကြောင့်အမေရိကန်နိုင်ငံတွင်းလုပ်ငန်းအစီအစဉ်တွေအရေးပေါ်သဘာဝဘေးဒဏ်တွေနဲ့အမေရိကန်စစ်တပ်တွေအသုံးစီတွေကိုအများကြီးမြှင့်တင်ပေးလိုက်ပါတယ်။အမေရိကန်လွှတ်တော်အမတ်တွေဘက်ကနေမနေ့တောက်ကြန်နေ့ကအောင်မြင်စွာညှိနှိုင်းအထိပြုပေးပြီးထပ်ပေါ်လာခဲ့တဲ့ဒေါ်လာဘီလီယံ400ရှိတဲ့ဒီဘတ်ဂျက်ဥပဒေကြောင့်ကိုသမ္မတထရန့်ဘက်ကနေအတည်ပြုပေးရမှာတော့အခမ်းအနားကြီးကြီးကျယ်ကျယ်လုပ်ခဲ့တာမရှိခဲ့ပါဘူးအခုလိုအခမ်းအနားကြီးမလုပ်ပဲလက်မှတ်ထိုးခဲ့တဲ့ပေါ်အင်ပီရိုယာရှိတွေကအခုလိုဖြစ်ရတာကသမ္မတထရန့်အနေနဲ့အစိုးရရဲ့ကြီးမားလာနေတဲ့လုံငွေပြမှုကိုထပ်တူးစေနိုင်တာတွေနောက်ဆုံးကပ်ပြီးထည့်လိုက်တာကိုမချေနှချောင်းပြလိုက်တာဖြစ်တယ်လို့ထုတ်ပြောတာပါပဲဒါပေမဲ့ဒီဘတ်ဂျက်လက်မှတ်ထိုးပြီးသမ္မတထရန့်အနေနဲ့ Twitter Internet လူမှုကွန်ရက်ပေါ်ကိုတက်ပြီးဥပဒေကြမ်းကိုအခုပဲလက်မှတ်ထိုးပြလိုက်ပြီးအမေရိကန်စစ်တပ်ဟာအခုအရင်ထက်ပိုအားကောင်းသွားတော့မယ်လို့ရှင်းခဲ့ပါတယ်။ဒါအပြင်သမ္မတထရန့်ကဆက်ပြီးဒီအမေရိကန်စစ်တပ်မျိုးလိုအပ်နေသည့်စစ်တပ်ပေါ်ချစ်မြတ်မှုကြောင့်စစ်တပ်လိုတာအကုန်လုပ်ပေးတာအပြင်ပိုတောင်ပေးဖို့ရှိတယ်လို့ Twitter ကနေရှင်းခဲ့ပါတယ်ခင်ဗျာ
။အမေရိကန်သမ္မတရဲ့ထိတဲ့လက်တော့ဒူလည်းဖြစ်အေဖျူတော်အစ်စ်မြင့်တောင်းရှိသူဒူလည်းဖြစ်တဲ့ Rob Porter နှုတ်ထွက်သွားတဲ့ပေါ်သမ္မတထရန့်ကအင်တန်ဝမ်းနေပြီးတဲ့အကြောင်းတောက်ကြံနေမှာပြောပါတယ်။ Rob Porter ဟာအိမ်တော်ဘက်တွေကိုစိတ်ပိုင်းရုပ်ပိုင်းနှိမ့်ဆက်ညှဉ်းပန်းတာတွေလုပ်ခဲ့တဲ့ဆိုပြီးသူ့ရဲ့ဇနီးဟောင်းနှစ်ဦးကဆက်ဆက်ပြောဆိုပြီးတဲ့နောက်ဘိုးလူနေမှာယာဒူကနှုတ်ထွက်သွားတာပါ။သူကသူ့မှာအပြစ်မရှိဘူးလို့ပြောပါတယ်။ဒါကိုအမှန်ရရမယ်လို့ကျွန်တော်ယူဆတယ်။သူ့မှာအပြစ်မရှိဘူးဆိုတာသူကတိတ်ကိုအခိုင်အမာပြောတာပါ။ဆိုတော့ဒါနဲ့ပတ်သက်ပြီးသူ့ကိုမေးကြပါလို့တောက်ကြနေကသမရယုံမျက်မှာဗရင်နောက်တွေကိုသမရထရမ်ကပြောပါတယ်။မစ္စတာပေါ်တာရဲ့ဇနီးဟောင်းတွေကိုသမရထရမ်ကထည့်ပြောမသွားသလိုသူတို့ကိုမစ္စတာပေါ်တာကစိတ်ပိုင်းယူပိုင်းနှိမ့်ဆက်ညှဉ်းပန်းတာတွေလုပ်ခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးတော့လည်းပြောမသွားပါဘူး။မစ္စတာပေါ်တာနဲ့ပတ်သက်တဲ့သတင်းတွေထွက်လာတာကြောင့်သမရအင်ပီရိုကဝန်ထမ်းတွေရဲ့မတင့်လျော်တဲ့ပြုမှုလုပ်ဆောင်မှုဆိုင်ရာဆွဆွဲချက်တွေပေါ်အင်ပီရိုစနစ်တော်ဝင်ရှိသူတွေဘယ်လိုသဘောထားရလဲဆိုတာမေးခွန်းအစ်စ်တွေထွက်လာနေကြပါ။ဒါပြင်နောက်ကျောင်းရာဇဝင်ဆိုင်ရာစစ်ဆေးရှင်းလင်းမှုမရှိဘဲသမရရုံးခန်းတွေနဲ့ပတ်ဝန်းကျင်မှာဝန်ထမ်းတွေခန့်ထားတဲ့ပုံမှာလည်းဝေဖန်ပြောဆိုတာတွေရှိလာပါတယ
်။တောင်ကိုရီးယားနိုင်ငံကဆောင်းရာသီဥလံပြည့်ဖွံ့ဖွဲခန်းနာမှာမြောက်နယ်တောင်ကိုရီးယားနိုင်ငံကအာကစားသမားတွေအလံတော်တစ်ခုတည်းအောက်မှာအတူချီတက်ခဲ့ရတာကြောင့်အာဇာယုံတဝိုင်မှာဒီနိုင်ငံခြားတင်းမာမှုတွေစရွက်လာသလိုလက်တလောခံစားနေရပါတယ်။အမျိုးသမီးရေခဲပြင်ဟော်ကီအသင်းလိုက်ပြိုင်ပွဲမှာဒီတောင်မြောက်ကိုရီးယားနှစ်နိုင်ငံပေါင်းပြီးတသင်းတဲ့အနေနဲ့ပြိုင်ကြမှာဖြစ်ပေမဲ့ကျန်တဲ့ပွဲတွေမှာတော့လုံးဝတည်တံ့စီပြိုင်ကြမှာပါ။ဒါပေမဲ့လည်းအခုလိုတောင်ကိုရီးယားနိုင်ငံမှာမြောက်ကိုရီးယားအာကစားသမားတွေလာပြိုင်နိုင်ကြတာနဲ့ဒီမြောက်ကိုရီးယားကအဆင့်မြင့်အစိုးရကိုယ်စားလှယ်ဖွဲ့ပါရောက်နေတာကြောင့်ကျေးလက်ဒေသဖြစ်တဲ့ပျုံချန်မြို့မှာရှိနေသူတချို့အတွက်စိတ်သက်တောင့်သက်သာဖြစ်စေခဲ့ပါလေ။ဒီအာကစားကွင်းအပြင်ဘက်မှာတော့ ဖိလစ်ပိုင်နိုင်ငံကရောက်လာတဲ့ဇူမီမရန်နဒါကအခုလိုကိုရီးယားနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေရှိလာတာကြောင့်နိုင်ငံခြားကနေရောက်လာတဲ့သူမအတွက်အရင်လိုစိတ်မပူရတော့ပဲစိတ်နှလုံးငြိမ်းချမ်းမှုရစီတယ်လို့အာပါတရာပြောလိုက်ပါတယ်တကယ်တော့ပြီးခဲ့တဲ့2019ခုနှစ်ထဲတုန်းကစစ်ပွဲတွေဖြစ်တော့မလို့ဆက်ဆံရေးတွေချမ်းချမ်းတန်းတန်းဖြစ်လာခဲ့တဲ့ဒီကိုရီးယားနှစ်နိုင်ငံကြားအခုနှစ်အိုလံပစ်ပွဲအတွက်ကြမှာပြန်လည်ပူးပေါင်းဆက်ဆွယ်ဆောင်ရွက်မှုတွေရလာတာဖြစ်ပါတယ်ခင်ဗျာ
စစ်ပွဲသုံးနှစ်ဖြစ်ခဲ့မှုတဲ့အီဂျစ်နဲ့အစ္စရေးနိုင်ငံတို့ဟာအခုတော့ဆိုင်းနိုင်ကျွန်းဆွယ်ကလက်နက်ကန်ဆွေရောက်ဝါဒီတွေကိုနှိမ်နှင်းဖို့အတွက်စစ်ဖက်ချင်းပူးပေါင်းဆောင်ရွက်နေကြပြီလို့လေလာသူတွေကပြောပါတယ်။ဒါနဲ့ပတ်သက်ပြီးနှစ်နိုင်ငံစလုံးကထုတ်မပြောသလိုဘာမှတုံ့ပြန်ပြောဆိုတာဒါမှမဟုတ်ညင်းဆိုတာလည်းမရှိပါဘူး။အီဂျစ်နိုင်ငံမြောက်ပိုင်းနဲ့ဆိုင်းနိုင်ကျွန်းဆွယ်လက်ပိုင်းဒေသကိုဦးတည်ချက်ထားပြီးနိုင်ငံတော်မှာအကြမ်းဖက်ဝါဒီတွေ၊ရာဇဝတ်သားတွေနဲ့ရာဇဝတ်ဂိုင်းတွေကိုနှိမ်နှင်းတဲ့စစ်ဆင်ရေးကြီးစလုပ်နေပြီလို့အီဂျစ်စစ်ဖက်ပြောခွင့်ရတွေကတောက်ကြနေမှကြေညာပါလေ။ဆိုင်းနိုင်လေပိုင်းဒေသကဆူဖီပလီတခုကိုပြီးခဲ့တဲ့နှစ်မှာစစ်သွေးကြွားတွေဝင်တိုက်တာကြောင့်ဝိပုလာသူ300ကျော်တည်ဆုံးခဲ့ပါတယ်။ဒါပေမဲ့လည်းအခုစစ်စင်ရေးမှာအစ္စရေးရဲ့အခမ်းအနားနဲ့ပတ်သက်ပြီးအီဂျစ်စစ်ဖက်ပြောခွင့်ရတွေကဘာမှပြောဆိုတာမရှိပါဘူး။အစ္စရေးနဲ့နေဆက်ကမတူမညီဖြစ်နေတဲ့အီဂျစ်နိုင်ငံဆိုင်းနိုင်ကျွန်းဆွယ်မှာ IS အကြမ်းဖက်ဝါဒီအုပ်စုနဲ့ဆက်ဆက်ရှိတဲ့အဖွဲ့ရဲ့နေရာတွေကိုအစ္စရေးထောက်လှမ်ရေးအဝေးထင်းဒရုန်းယာဉ်တွေတန်တန်းမှုနဲ့ဒီကြောင်တိုက်ခိုက်မှုဒါဇင်ပေါင်းများစွာကိုလုပ်ဖို့အီဂျစ်အစိုးရကခွင့်ပြုခဲ့တယ်ဆိုပြီးသတင်းမီဒီယာတွေမှာရေးသားဖော်ပြနေကြတာပါခင်ဗျာ
VOA American တဲ့မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိဖိုင်းထိုမီတာ32 kHz 9335ဖိုင်းထိုမီတာ40 kHz 9433ညဖိုင်းထိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာဖိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့ဖိုင်းလိုမီတာ20 25 32တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင
်။ VOA American အသံကစနေနေ့မနေ့ထိတိုင်းရောက်သတင်းတွေကိုတိုက်ရိုက်ဆက်ကြညာပေးနေပါတယ်။ဗြိတိန်နိုင်ငံသားဝန်ကြီး Boris Johnson အနေနဲ့မြန်မာပြည်ခီးစဉ်အတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့တဲ့အခါမှာရိုဟင်ဂျာမွတ်စလင်တွေအရေးအလေးပေးပြောသားဖို့ရှိနေပါတယ်။နိုင်ငံသားဝန်ကြီးဂျွန်ဆန်အနေနဲ့အခုမြန်မာပြည်ဆိုင်ရာခီးစဉ်မထွက်ခင်လေးမှာပဲဒီလူသားတွေနှစ်ပေါင်းများစွာခံစားနေရတာကကျွန်တော်တို့ခေတ်ကြီးထဲမှာအဆိုးအဝါဆုံးလူသားဆိုင်ရာဘေးဥပါအန္တရာယ်ကြီးဖြစ်တယ်လို့ထုတ်ပြောလိုက်ပါတယ်။ဒီခီးစဉ်ထဲမှာဝန်ကြီးဂျွန်ဆန်အနေနဲ့ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှာရှိတဲ့ကောက်ဆက်ဘဇာနာကဒုက္ခသည်စခန်းတွေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းတို့ကိုသွားကြည့်မှာဖြစ်ပါတယ်။ဝန်ကြီးဂျွန်ဆန်ကလူတွေကဖန်တီးလို့ဖြစ်ရတဲ့ဒီဒုက္ခအကြီးကျယ်ရောက်ကြရမှုအတွက်နိုင်ငံရေးရာအဖြေရှာလိုတဲ့စိတ်နဲ့ပဲဖြစ်ရှင်းမှရမယ်လို့ထုတ်ပြောလိုက်ပါတယ်။ပြီးခဲ့တဲ့ August လကစပြီးဒီရခိုင်မြောက်ပိုင်းကဒုက္ခသည်6သိန်းကျော်ဟာမြန်မာအစိုးရတပ်တွေရဲ့မတရားရက်စက်မှုတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရတယ်လို့ကမ္ဘာကုလသမဂ္ဂဘက်ကထုတ်ပြောထားပါတယ်ခင်ဗျ
။ဖန်စီတရားစစ်ဆေးခံနေရတဲ့ရေဒီယိုသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြန်လှုပ်ပေးဖို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကဖေဖော်ဝါရီလ9ရက်တောက်ကြာနေထုတ်ပြန်ချက်တစ်ခုမှာတောင်းဆိုထားပါတယ်။သူတို့နှစ်ဦးဟာရခိုင်ပြည်နယ်မှာလူအများပြားကိုတပ်ပြီးအစုပြုံလိုက်မြှုပ်ထားတာတွေနဲ့ပတ်သက်လို့သတင်းလိုက်ရင်ဖန်ခံထားတာပါ။ရခိုင်ပြည်နယ်မှာလူစုအဝေးလိုက်တပ်ဖြတ်ထားတယ်ဆိုတဲ့ဘယ်လူဆွဆွဲချက်ကိုမဆိုတီးခြားလွတ်လပ်ပြီးယုံကြည်ရလောက်တဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့မြမအာဏာပိုင်တွေပူးပေါင်းဆောင်ရွက်ရေးအရေးတကြီးလိုအပ်နေတယ်ဆိုတာသူတို့ရေးသားတဲ့သတင်းလိုတီးခြားလွတ်လပ်တဲ့သတင်းဖော်ပြချက်တွေကအထင်ရှားပြနေတယ်လို့တမ်မတ်ကြီးဟေလီကထုတ်ပြန်ချက်မှာပြောထားပါတယ်။လူလက်တဲ့သတင်းမီဒီယာဟာဒီမိုကရေစီနဲ့လူ့အခွင့်အရေးရဲ့အခြေခံအုတ်မြစ်တစ်ခုဖြစ်တယ်။သူတို့အလို့သူတို့လုပ်တာကြောင့်သတင်းတော်တွေကိုဖန်ဆီးတာမျိုးဘယ်တော့မှမလုပ်ရဘူးလို့တန်မတ်ကြီးဟေလီကပြောပါတယ်။ဒီသတင်းတော်တွေကိုပြန်လွှတ်ပေးဖို့မြန်မာအာဏာပိုင်တွေကိုမမိလို့တောင်းဆိုပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာဖြစ်နေတဲ့လူအစုအဝေးလက်တပ်ဖြတ်မှုတွေကိုတရားလိုလက်တဲ့စုံစမ်းစစ်ဆေးမှုတစ်ခုလို့ရေးအပြည့်အဝပူးပေါင်းဆောင်ရွက်ဖို့တောင်းဆိုပါတယ်လို့တန်မတ်ကြီးနီကီဟေလီကထုတ်ပြန်ချက်မှာပြောထားပါတယ်။
ပါကစ္စတန်နိုင်ငံအနောက်မြောက်ဘက်မှာတော့အမေရိကန် drone တိုက်ခိုက်မှုကြောင့်အဆင့်မြင့်စစ်သေးကြတက်မှုတယောက်သူ့ရဲ့လက်ထောက်အများပြားနဲ့အတူသေဆုံးသွားတယ်လို့သတင်းတွေထွက်နေပါတယ်။အာဖဂန်နစ္စအနီးဝါစီရစ်စတန်မြောက်ပိုင်းတိုင်းနာဒေသမှာမနေ့တောက်ကြနေတုန်းကဒီလိုတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဒေသခံတိုင်းရင်းသားတွေနဲ့ဒေသခံအစိုးရယာရှိတွေကအတည်ပြုပေးလိုက်ကြပါတယ်။မတရားအသိအကျညာခံထားတဲ့ပါကစ္စတန်တာလီဘန်အဖွဲ့ဒုတိယအကြီးအကဲဆက်စနာခေါ်ခန်ဆာဟီမဆူဟာအိန္ဒိယအာဖဂန်နစ္စတန်နိုင်ငံနဲ့ဇက်ကအပြင်မောင်းသူမဲ့လေယာဉ်တစ်စင်းကသူ့ရဲ့မော်တော်ယာဉ်ကိုဒုံးကျည်နဲ့ပစ်ထည့်လိုက်တာဖြစ်တယ်လို့ဆိုပါတယ်။ဆက်စနာနဲ့သူ့ရဲ့လက်ထောက်တွေတိစုံခဲ့မှုနဲ့ပတ်သက်ပြီးစစ်သွေးချော်တွေဘက်ကတော့တစုံတရာပြန်လည်ပြောကြားတာမရှိသေးပါဘူး။ဒါပြင်ပါကစ္စတန်နိုင်ငံသားကြီးပြောခွင့်ရကလည်းဒီတိုက်ခိုက်မှုကြောင့်သူမသိသေးဘူးလို့ဆိုပါတယ်။ တကယ်တော့အမေရိကန်အာဏာပိုင်တွေအနေနဲ့ပါကစ္စတန်က CIA ပါကစ္စတန်နိုင်ငံမှာ CIA ကဒရုန်းစစ်ဆင်ရေးလုပ်နေတာနဲ့ပတ်သက်ပြီးပြောဆိုမှုလုံးဝမရှိသလောက်ဖြစ်ပါတယ်ခင်
ဗျ။ငပြားရောဂါဖြစ်စေတဲ့ချင်းရံတွေကနေကောက်ကွယ်ဖို့အသုံးပြုတဲ့ခြံတော်တွေကိုအပူပိုင်းဒေသနိုင်ငံတွေမှာငါးဖမ်းပိုက်အဖြစ်ကြေကြေပြန့်ပြန့်အသုံးပြုနေတယ်ဆိုတာသူတေသနာအသစ်တစ်ခုကနေတွေ့လိုက်ပါတယ်။ခြံတော်တွေဟာအသေးစားရက်လုတ်ထားတာကြောင့်ငါးအရွယ်အစားအမျိုးမျိုးကိုမလွတ်အောင်ဖမ်းမိနိုင်တာပါ။ဒါကြောင့်လေဒီငါးဖမ်းနေကြောင့်ငါးကောင်ကြီးရုံထဲပျောက်ကွယ်သွားမှာကျွမ်းကျင်သူတွေကစိုးရိမ်နေကြတာပါ။ဒါပေမဲ့လေစီးရဲမွေးတည်မှုဟာဒီငါးဖန်းကြီးကိုအသုံးပြုရခြင်းရဲ့အတိအကျအကြောင်းရင်းဖြစ်တယ်လို့သုတေသနအစီရင်ခံစာကိုပြုစုသူတွေကပြောပါတယ်။ချင်းတော်နဲ့ငါးဖန်းနာကိုကန့်တတ်ဖို့ကြိုးစားတာဟာအသက်ရှင်တမှုတက်တဲ့အတွက်ရုန်းကန်နေကြသူတွေကိုထိခိုက်နိုင်ခြင်းရှိတယ်လို့သတိပေးကြပါတယ်။ပိုးသက်စေးပါတဲ့ချင်းတော်တွေဟာငပြားရောဂါကိုဓာတ်ဆီတာမှာတိတ်ကိုအောင်မြင်ခဲ့တဲ့တစ္စည်းတွေပါ။ဒီချင်းတော်တွေကိုကြေကြေပြန့်ပြန့်ထံပြူပေးနိုင်ခဲ့တဲ့အတွက်ငပြားရောဂါကြောင့်သေဆုံးသူအရေအတွက်ဟာ2000ပြည့်နှစ်နဲ့နိုင်ရှင်ရင်2015ခုနှစ်မှာ60ရာခိုင်နှုန်းထိလျော့နေသွားပါလေ။ငပြားရောဂါဖြစ်တဲ့နိုင်ငံတွေအတွက်2015ခုနှစ်တွင်ချင်းတော်အလုံးကြီးတန်150ကျော်ကိုကျန်းမာရေးကဏ္ဍတာဝန်ရှိသူတွေကဖြန့်ဖြူးပေးခဲ့ပါလေ။အဲ့ဒီချင်းတော်တွေကိုပုံမှန်အဖြစ်အခမဲ့ဒါမှမဟုတ်စရိတ်မျှပေးပြီးတော့ဖြန့်ဝေတာပါ။ POS 1 Journal မှာဖော်ပြထားတဲ့လေလာမှုအသေးအရချင်းတော်တွေသုံးပြီး၅ဖန်တာကိုစီနီဂေါနိုင်ငံကနေဆာမိုဝါကျွန်းနိုင်ငံအထိကြကြပြန့်ပြန့်အသုံးပြုနေကြတာတွေ့ရှိထားပါရခင်ဗျာ။
ကိုဝင်းမင်းနဲ့ကိုကျော်သိမ်းပါရှင်စနေနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ် Writer သတင်းဌာနကထုတ်ပြန်လိုက်တဲ့မြန်မာနိုင်ငံမှအစုလိုက်ပြုံလိုက်တပ်ဖြတ်မှုဆိုတဲ့အစီရင်ခံစာပါအချက်လက်တွေအရရခိုင်ပြည်နယ်မြောက်ပိုင်းမှာလွတ်လပ်ပြီးယုံကြည်စိတ်ချရတဲ့စုံစမ်းစစ်ဆေးမှုတွေကိုမြန်မာအစိုးရကခွင့်ပြုဖို့အရေးတကြီးလိုအပ်နေကြောင်းအမေရိကန်နိုင်ငံသားရေးဌာနက VOA ကိုပြောပါတယ်အလားတူကုလသမဂ္ဂအတွေ့အမှုချုပ်ရုံးကလည်းဒီစင်ခန်းစာပါအချက်တွေပေါ်အလွန်ထိတ်လန့်မိပြီးမြန်မာအစိုးရအနေနဲ့ပြည်စုံကျေပြန့်တဲ့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်ဖို့နဲ့ဖန်ဆီးထားတဲ့ writer သတင်းတောင်နှစ်ယောက်ကိုပြန်လွှတ်ပေးဖို့မနေ့ကတောင်းဆိုလိုက်ပါတယ်အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်မြန်မာနိုင်ငံမှာ Rohingya Muslim တွေတပ်ဖြတ်ခံရမှုကိုစုံစမ်းဖော်ထုတ်ထားတဲ့ writer သတင်းဌာနရဲ့အစီရင်ခံစာနဲ့ပတ်သက်လို့ American နိုင်ငံသားရေးဌာနအရှိအာရှရေးရာပြောခွင့်ရ Justin Higgins က VOA ကိုခုလိုပြောပါတယ်
We are deeply troubled by reports of mass graves in the village of Indin.
ဤနေရာမှာဆုလိုက်တုံလဲတက်ဖြတ်ပြီးမြှုပ်နှံထားတဲ့အလောင်းတွေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာတခြားထိတ်လန့်စရာကောင်းတဲ့လူခွေရချူဖော်မှုလက္ခဏာတွေနဲ့ပတ်သက်တဲ့အစီရင်ခံစာတွေပေါ်အမေရိကန်ဆိုရအနေနဲ့အလွန်အမင်းစိုးရိမ်မကင်ဖြစ်မိပါတယ်။ဒီလိုလူခွေရချူဖော်မှုတွေနဲ့အကြမ်းဖက်မှုတွေအတွက်တာဝန်ရှိသူတွေကိုအသေးစားတာဝန်ခံမှုရှိစေဖို့အကူအညီပေးရေးအမေရိကန်အနေနဲ့ဆက်ပြီးအလေးပေးလှုံ့ဆော်သွားမှာပါ။
ဒါအပြင်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေမှာမြန်မာအစိုးရအနေနဲ့ပူးပေါင်းပါဝင်ဖို့တိုက်တွန်းကြောင်းသူကအခုလိုဆက်ပြောပါတယ
်။ As with other previous reports of mass graves, this report highlights the ongoing and urgent need for Burmese authorities to cooperate with an independent credible
ဒီလိုမျိုးတပ်ခံရမှုနဲ့ပတ်သက်တဲ့အရင်ကအစီရင်ခံစာလိုပဲအခုအစီရင်ခံစာကလည်းရခိုင်ပြည်နယ်မြောက်ပိုင်းမှာရက်ဆက်ကြမ်းကြုတ်မှုကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုလွတ်လပ်ပြီးယုံကြည်စိတ်ချရတဲ့စုံစမ်းစစ်ဆေးမှုမှာမြန်မာအာဏာပိုင်တွေအနေနဲ့ပူးပေါင်းပါဝင်ဖို့အရေးကြီးလိုအပ်နေစေဖြစ်တယ်ဆိုတာကိုမိမောင်းထုတ်ပြနေပါတယ
်။မှုကင်းဆေးပညာရဲ့ဆိုင်ရာကျွမ်းကျင်သူတွေရဲ့အကူအညီနဲ့စုံစမ်းစစ်ဆေးမယ်ဆိုရင်အဲ့ဒီမှာဘာတွေဖြစ်ပျက်ခဲ့တယ်လဲဆိုတာကိုပိုပြီးကြေကြေပြန့်ပြန့်နဲ့သိမြင်နိုင်အောင်အထောက်အကူပြုနိုင်မှာဖြစ်တယ်လို့လည်း Higgins ကဆိုပါတယ်။တပ်ဖြတ်ခံရသူတွေဟာဘယ်သူဘယ်ဝါဆိုတာရှင်းရှင်းလင်းလင်းသိအောင်လူ့ခွင့်ရေးချိုးဖောက်မှုတွေနဲ့အကြမ်းဖက်မှုတွေအတွက်တာဝန်ရှိသူတွေကိုဖော်ထုတ်နိုင်ဖို့အပြင်တရားဥပဒေအတိုင်းထိုက်တဲ့နဲ့တာဝန်ခံမှုရှိစေဖို့ကြိုတင်ပြင်ဆင်အားထုတ်ကြိုးပမ်းရမှာဒီစုံစမ်းစစ်ဆေးမှုဟာအထောက်အကူပေးမှာဖြစ်တယ်လို့လည်းသူကပြောပါတယ
်။ The Secretary of State determined that actions undertaken against the Rohingya in Northern Rakhine State
ဒီကိစ္စမျိုးပိုင်းမှာ Rohingya တွေပေါ်ဖိနှိပ်မှုလိုချက်ကိုလူမျိုးစုအလိုက်အရှင်းလင်းဖော်ရှားမှုအဖြစ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကသတ်မှတ်ပြောဆိုထားပါတယ်။ဒါကလည်းရရှိတဲ့အချက်လက်တွေနဲ့တင်လျော်တဲ့ဥပဒေဆန်းစစ်မှုတွေကိုကြဲကြဲပြန့်ပြန့်လုပ်ပြီးတဲ့နောက်မှသာနိုင်ငံသားရေးဝန်ကြီးတယောက်အနေနဲ့အရေးအကြီးဆုံးလုပ်ငန်းတွေကတစ်ခုအဖြစ်ဆောင်ရွက်ခဲ့တာဖြစ်ပါတယ်
။တင်မှုကျူးလွန်မှုတွေအတွက်တာဝန်ခံမှုရှိသေးတာဟာရခိုင်ပြည်နယ်ကပဋိပက္ခကိုဖြေရှင်းရမှာအရေးကြီးတဲ့အဆင့်ဖြစ်တယ်လို့လည်း Justin Higgins ကပြောပါတယ်။အလားတူ writer သတင်းဌာနရဲ့အစီရင်ခံစာနဲ့ပတ်သက်လို့ရခိုင်ပြည်နယ်ကအကြမ်းဖက်မှုတွေကိုကြဲကြဲပြန့်ပြန့်စုံစမ်းဖို့လိုအပ်နေတယ်ဆိုတာမိမောင်းထိုးပြသနေပြီးဒီအစီရင်ခံစာကိုရေးသားတဲ့သတင်းတောင်နှစ်ဦးကိုပြန်လွှတ်ပေးဖို့မြန်မာအစိုးရကိုတိုက်တွန်းကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ် Fahrenheit ကတောက်ကြာနေနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောသွားပါရစေ
။
Yes, we're aware of this latest report, the details of which are very alarming.
ဒီနောက်ဆုံးစီရင်ခံတာကိုကျွန်တော်တို့သတိပြုမိသလိုအဲ့ဒီမှာပါတဲ့အသေးစိတ်အချက်တွေဟာထိတ်လန့်စရာကောင်းပါတယ်။ရခိုင်ပြည်နယ်မှာဂျပန်မှုအားလုံးနဲ့မတူညီတဲ့အတိုင်းဝိုင်းတွေအပေါ်တိုက်ခိုက်မှုတွေကိုအာဏာပိုင်တွေအနေနဲ့ပြည့်ပြည့်စုံစုံကြဲကြဲပြန့်ပြန့်နဲ့စုံစမ်းစစ်ဆေးဖို့လိုအပ်နေတယ်ဆိုတာထပ်ပြီးတက်တည်ပြလိုက်တာဖြစ်ပါတယ်။ဒါ့အပြင်ကုလသမဂ္ဂအတွင်းမှုချုပ်ကိုယ်တိုင်လည်းဖမ်းဆီးခံထားရတဲ့တရေတော်နှူးကိုပြန်လှုပ်ပေးဖို့တောင်းဆိုထားသလိုဒီအတွက်လည်းကျွန်တော်တို့ဆက်ပြီးဖိအားပေးသွားမှာပ
ါ။ဖေဖော်ဝါရီလ10ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့အဲ့ဒီအစီရင်ခံစာကိုအစိုးရလျှို့ဝှက်ချက်ဥပဒေကိုချိုးဖောက်မှုနဲ့လက်ရှိဖမ်းဆီးတရားဆွဲဆိုခံနေရတဲ့ရိုက်တာသတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရေးသားခဲ့တာဖြစ်ပြီးရခိုင်ပြည်နယ်မောင်းတော်မြို့နယ်အင်ဒင်းကျေးရွာမှာရိုဟင်ဂျာအမျိုးသား10ဦးတပ်ဖြတ်ခံရတဲ့ကိစ္စကိုစုံစမ်းထောက်လှမ်းပြီးတော့ပြုစုရေးသားထားတဲ့အစီရင်ခံစာဖြစ်ပါတယ်ရှင်။
ရရှိမှာခင်မိမိရဲ့စနအမြင်ကိုလွတ်လပ်စွာထုတ်ဖော်ပြောဆိုတာရေးသားဖော်ပြတာဟာဒီမိုကရေစီစနစ်မှာအရေးပါတဲ့လူခွင့်ရတရားဖြစ်ပါတယ်ဒါပေမဲ့လို့ကိုယ့်ရဲ့အမြင်ဆိုပြီးတော့လူတစ်ဖက်သားကိုချင်းချောက်ပြောဆိုတာဒါမှမဟုတ်မျက်နှာထိကဲ့အောင်လုပ်တာဒါမှမဟုတ်ကျင်းကျင်းတန်းတန်းဆဲဆူရန်လိုတာတွေဟာလူခွင့်ရဟုတ်ပါရဲ့လားဒီမိုကရေစီစနစ်ရဲ့လွတ်လပ်စွာပြောဆိုခွင့်ဆိုတဲ့နေရာမှာဘလို့ကျင့်ဝတ်အကန့်အသတ်တွေရှိပါသလဲဥပဒေအရဘလို့အမှားကန်ချက်ပြီးပြီးတော့ထိန်းချုပ်ထားပါသလဲအခုလာမယ့်စနေနေ့ညတဲ့လီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလူရဲသရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြီးပို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့ယူဆတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြီးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-5554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်ကြမယ်သတင်းရှင်တွေကိုကြိုဆိုပါရခင
်ဗျ။ဒီကနေ့ညအစီအစဉ်မှာတင်ဆက်မှာမို့ဒါရိုက်လေးလိုက်အစီအစဉ်မှာအချိန်မီပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရရှင်။ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေရဲ့အရေးဟာဒီနေ့ခေတ်သစ်မျိုးဆက်တွေအကြားအကြီးအတန်းဆုံးနဲ့နားလည်ရအခက်ဆုံးရာဇဝတ်မှုတစ်ခုဖြစ်တဲ့ဆိုပြီးအမေရိကန်ပြည်ထောင်စုလူဦးရေဒုက္ခသည်ရေးရာနဲ့ရွှေပြောင်းအခြေချမှုဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးဟောင်းအဲရစ်ရှူဝက်စ်က VOA ကိုပြောပါတယ်။ဒါနဲ့ပတ်သက်လို့သတင်းတောက်ကာရိုကတ်စတိုင်နဲ့တွေ့ဆုံမေးမြန်းထားတာကိုကိုရင်နိုင်ကကောက်နှုတ်တင်ပြမှာပါရှင
်။
ရိုဟင်ဂျာပြဿနာကိုကြည့်မယ်ဆိုရင်ပြီးခဲ့တဲ့ဩဂတ်လကစပြီးတော့လူ6သိန်းခွဲကျော်မြန်မာနိုင်ငံနောက်ပိုင်းကနေထွက်ပြေးခဲ့ကြတယ်။အမေရိကန်ပြည်ထောင်စုကလည်းဒါကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဆိုပြီးတော့ပြောခဲ့တယ်။အခုအဲ့ဒီလူတွေရဲ့အခြေအနေကဘယ်လိုလဲ
Well the status is that you know they've
ပြီးခဲ့တဲ့ဩဂတ်လကစပြီးရိုဟင်ဂျာ9သိန်းလောက်ထွက်ပြေးခဲ့ရပါတယ်။ဒါဟာကျွန်တော်တို့မျိုးဆက်အတွင်းတော်တော်ကိုဆိုးရွားတဲ့ရာဇဝတ်မှုပါ။မြန်မာစစ်တပ်ကဒီလူတွေအပေါ်ကျူးလွန်ခဲ့တာတွေကိုချဲ့ကားပြောဖို့လည်းချက်ပါတယ်။ဒီသတင်းပတ်အနေနဲ့အတွင်းလူတွေရာပေါင်းများစွာကိုရဲရဲဆက်ဆက်မောင်းထုတ်ခံခဲ့ရပါတယ်။ဒီလိုလုပ်နေတဲ့နီလန်ကဒီလူတွေကိုအကြမ်းဖက်ချင်းကြောက်မှပဲလုပ်နေမှာပါ။မြန်မာစစ်တပ်ကလည်းအဲ့ဒီလိုလုပ်ခဲ့ပါတယ်။စက်တင်ဘာ9ရက်နေ့ကလုပ်ခဲ့တာတွေကိုကျွန်တော်တို့ကလူသားမျိုးနွယ်တွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဒီမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေလို့သတ်မှတ်ခဲ့ပါတယ်။တပ်တွေကရွာတွေကိုဝင်ပြီးတော့မီးရှို့တာတွေထွက်ပြေးတဲ့လူတွေကိုပစ်တပ်တာတွေလုပ်ခဲ့ပြီးတော့ရွာ300လောက်ပျက်စီးပြီးခမန်းကြီးအဖြစ်6,800လောက်တည်ဆုံခဲ့ပါတယ်။ကျွန်တော်တို့ပြီးခဲ့တဲ့စက်တင်ဘာလကဘင်္ဂလားဒေ့ရှ်ကိုတက်ရောက်ခဲ့ပြီးမြန်မာစစ်တပ်ရဲ့လုပ်ရည်တွေကစိတ်ပျက်စရာကောင်းလောက်အောင်ဆူရပြီးတော့ပြောစရာစကားလုံးမရှိတော့အောင်ပါပဲ
Many people are very disappointed in the de facto leader Nobel laureate
ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒေါက်တာဆန်းစုကြည်ဘက်ကဘာမှတိတ်ပြီးမပြောတဲ့ပုံမှာလူအတော်များများကသူ့မကိုစိတ်ပျက်ခဲ့တာဒီအတွက်ကြောင့်ဒီကိစ္စမှာလည်းတည်တာတဲ့အပြောင်းအလဲတွေဖြစ်လာဖို့ဘလောက်ထိတောင်းနေသွားတယ်လို့ပြောလို့ရ
တယ် Well you know I can answer this question
ဒီကိစ္စကျွန်တော်အစ်စ်နေခွဲပြီးတော့ဖြေပြရစေတွေးစရာတွေကလည်းများမေးစရာတွေကလည်းများပါတယ်။သူကဒီလိုမတရားလုပ်တာတွေကိုပြင်းပြင်းထန်ထန်ပြစ်တင်ရှုတ်ချခဲ့တာပါ။ဒါပေမဲ့ဒီကိစ္စကိုသူ့အနေနဲ့စွန့်ပြီးတော့ပြောနိုင်ပါတယ်။သူဘလောက်အထိပြောတင်တယ်လဲမပြောဘဲနေမလား။ထုတ်ပြန်ချက်တွေမထုတ်ဘဲနေမလား။ဒါမှမဟုတ်ရင်သူတောင်းပန်ခြင်းတဲ့အနေအထားပုံစံမျိုးဟန်ပြမလား။ကျွန်တော်တွေးမိပါတယ်။ဒါပေမဲ့သူစက်တင်ဘာလကပြောခဲ့တဲ့မိန့်ခွန်းမှာမော်ဆလင်အတိုင်းဝိုင်းအတွက် ပညာရေးနဲ့ဂျမားရေးဝန်ဆောင်မှုတွေဟာခွဲခြားဆက်ဆံတာမရှိဘူးလို့မလိုအပ်ဖက်ပြောခဲ့တာပါ။သူဒီလိုနေရာကနေဒီလိုမျိုးပြောစရာမလိုပါဘူး။နိုင်ငံရဲ့အနာဂတ်ဒီမိုကရေစီရေးအတွက်အစွန်အထင်မခံရအောင်ဖြစ်ပျက်နေတာတွေကိုအပြစ်တင်ချုပ်ချပြီးစစ်တပ်ရဲ့နှီးပြွာတွေပြောင်းသွားအောင်ပြင်ပကဘာကနေအမြင်တွေပြောင်းသွားအောင်သူတင့်တော်တယ်လို့ဘလောက်ထိလုံးတင်တယ်လဲဆိုတာကိုသုံးသပ်သင့်ပါတယ်
။ The problem with Rohingya in Myanmar
ရောညာပြဿနာကိုဘယ်လိုရှေ့ဆက်သွားနိုင်မယ်လို့မြင်လဲဒီလူတွေကိုလူမှုဖွဲ့စည်းပြီးမှပြန်ပေါင်းစည်းဖို့အတွက်လှုပ်သွားဖို့ရှိလားသူတို့ပေါ်ရှိတဲ့သဘောထားအမြင်တွေနဲ့မူဝါဒတွေကရောဒီလိုဖြစ်နိုင်ဖို့အလားအလာရှိရလားဒီလူတွေကိုမြန်မာနိုင်ငံတွေကမဟုတ်ဘူးလို့ထင်နေကြတော့မဲ့လား
The Rohingya in Burma have had their rights progressively
မြန်မာနိုင်ငံမှာရှိတဲ့ Rohingya တွေရဲ့အခွင့်အရေးအားစီးစသာကျဆင်းလာပြီးဒါတွေကိုပြောင်းလဲပြစ်နေပါတယ်ဒီနေရာမှာအရေးကြီးတာကခေါင်းဆောင်မှုပါမြန်မာနိုင်ငံမှာကမွတ်စလင်တွေအပေါ်ရန်လိုရက်ကြပြီးဒီထက်ကအများစုကခေါင်းဆောင်မှုကြောင့်ပါဒီနေရာမှာခေါင်းဆောင်မှုကအရေးကြီးပြီးတော့ Rohingya တွေရဲ့လိုအပ်ချက်နဲ့အခွင့်အရေးတွေမရမချင်းကမ္ဘာတဝန်းကအစိုးရတွေအနေနဲ့လည်းပြက်ပြက်သားသားနဲ့ပြင်းပြင်းထန်ထန်ပြောဖို့လိုသလိုမြန်မာစစ်တပ်ပေါ်မှာပြင်းထန်တဲ့ရေးယူမှုတွေကိုလုံးဆောင်သွားဖို့ပြင်ဆင်ထားမှာပ
ါ What about the strain that the Rohingya population the refugees
ဒီရောညာဒုက္ခသည်တွေရဲ့ဝန်တုပ်ဝန်ဘိုးနဲ့ပတ်သက်ပြီးတော့ရောဗာပြောကြတယ်ဒုက္ခသည်တွေဟာဘင်္ဂလားဒေ့ရှ်မလေးရှားနဲ့တခြားနေရာတွေအတွက်ဝန်တုပ်ဝန်ဘိုးဖြစ်နေတာ
Well I think that you know
အများသိတဲ့အတိုင်းဒီနေရာကဒုက္ခတွေမဆိုဒုက္ခတွေနဲ့သာရင်ဆိုင်နေရတာပါသူတို့ကိုနှိပ်စက်ညှဉ်းပန်းခံရတဲ့နေရာကိုဘယ်သူကမဆိုအတင်းကျပ်ပြန်မပို့တင်ပါဘူးသူတို့ခိုလုံနေကြတဲ့နိုင်ငံတွေအနေနဲ့သူတို့ရဲ့အခွင့်အရေးကိုလေးစားသင့်ပါတယ်အရေးကြီးတဲ့ပြဿနာတစ်ခုကတော့ဘင်္ဂလားဒေ့ရှ်ပြဿနာပါဒုက္ခတွေကနေရာတိုင်းမှာပါသူ့ရဲ့နေရာမှာနေနေကြပါတယ်ဒါဟာအစိုးရအတွက်လည်းဝန်ထုပ်ဝင်ဖို့ပါကမ္ဘာတဝန်းမှာရှိတဲ့အစိုးရတွေတလဲဘင်္ဂလားဒေ့ရှ်အစိုးရကိုအထောက်ပံ့တွေပေးဖို့တာဝန်ရှိပါတယ်ရိုဟင်ဂျာဒုက္ခသည်တွေကိုနေရာရင်းပြင်ဖို့ကိစ္စပြဿနာတွေနဲ့ပတ်သက်ပြီးတော့အဲ့ဒီလူတွေကိုနိုင်ငံသားခွင့်ရေးသက်ဆိုင်တဲ့အမှတ်ကံချက်တွေမရှိဘဲသူတို့ကိုနှိပ်စက်တဲ့သူတွေစီကိုပြန်ပို့ဖို့ရှေ့ဆက်သွားဖို့ဆိုတဲ့အယူဆကတော့အလုံးကိုပြဿနာရှိပါတယ်ဒါတွေမရှိဘဲနဲ့တော့ဒီလူတွေကိုပြန်မပို့တင်မယ်အဲ့ဒီမှာပဲဆက်ထားတင်ပါတယ
်ဒါကတော့သမ္မတအိုဘားမားအစိုးရလက်ထက်ကလက်ထောက်နိုင်ငံသားရေးဝန်ကြီးဟောင်းအဲရစ်ရှူဝက်စ်နဲ့ VOA တွေ့ဆုံမေးမြန်းခန်းကိုကိုရနိုင်ကကောက်နှုတ်တင်ပြခဲ့တာပါရှင်။အခုတော့ထိုင်းမြန်မာနယ်ဆက်ရာဇဝတ်မှုတွေများလာရမှာကျွလွန်သူအများစုဟာမြန်မာနိုင်ငံသားတွေဖြစ်နေတယ်လို့ထိုင်းသတင်းတွေမှာဖော်ပြနေတာနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်ဆက်မြို့ဖြစ်တဲ့မဲဆောက်မြို့မှာတော့နှစ်နိုင်ငံကြားမှာ9ရက်ကြာနေထိုင်လို့ရတဲ့ခီးသွားလက်မှတ်တွေ၊တလောက်ကြာနေထိုင်လို့ရတဲ့လက်မှတ်တွေ၃လကြာနေထိုင်လို့လုပ်ကြိုင်လို့ရတဲ့လက်မှတ်တွေကိုထုတ်ပေးထားတာပါ။အခုရက်ပိုင်းတွေအတွင်းမှာတော့မဲဆောက်မြို့တွင်မှာရာဇဝတ်မှုတွေများပြားလာနေပြီးအများစုကတော့မြန်မာပြည်ဘက်ကလာတဲ့လူတွေဖြစ်နေကြတယ်လို့ဆိုပါရတယ်။ဒီရက်ပိုင်းမှာပဲမြန်မာပြည်ဘက်ကနေလာတဲ့အမျိုးသားတဦးဟာမဲတောင်ပိုင်းဆိုတဲ့နေရာမှာရှိတဲ့မြန်မာပြည်သားစုတဦးထံမှာခိတ္တတဲခုနေထိုင်ရာကနေမြောက်ပြည်ပြန်ဖို့လမ်းကြီးအတွက်ကလေးကိုကျိုးနဲ့တုပ်မိခင်ကိုရိုက်နှက်ပြီးကလေးတဦးကိုတော့ဓာတ်နဲ့ထောက်ပြီးပြန်ပေးဆွဲမှုဖြစ်ပွားခဲ့တာကြောင့်ထိုင်းရွာကြီးနဲ့ထိုင်းရဲစစ်တပ်တွေအပါအဝင်လူရင်အားနဲ့ကလေးကိုအန္တရာယ်မပြုနိုင်ခင်မှာကယ်ဆယ်ခဲ့ရကြောင်းရခိုင်လူသမားအဖွဲ့ကြီးကကိုအောင်ကပြောပြပါတယ်
။ဒီမှာနေလို့ကလေးမုံတန်ကြရတယ်ကလေးမုံတန်ကြဆိုတော့ဒေနာကတေးကလူတွေကတွားကြည့်တော့ကလေးကိုကျွတ်နဲ့တုတ်ထားတယ်။ဒီကျွတ်တော့ဖြုံးပြီးမှအဲ့ဒီကလေးကိုနေတော့ရကလေးကိုသူကစကားခံစစ်ကိုခေါ်သွားတယ်။ခေါ်လို့မိတဲ့ကလေးပါဖို့ခေါ်လေလူမျိုးတော့ရှင်မြောက်တွေတော့ဝလန်းကြီးမရှိဘူးလေ။ဒါဆိုကလေးကိုလည်းပဲမြောက်တွေတော့ဝလန်းကြီးငါတို့ပြင်မယ်။ဒါနဲ့သူတို့မဆဲဘူး။ဒီလူစစ်တွေရောက်လာတယ်၊ဒီအပကြီးတွေရောက်လာတယ်၊ရေးတွေရောက်လာတယ်။အဲ့ဒီမှာနေပြီးတော့ကလေးကိုမနေ့ခြေနိုင်လောက်ကပေါ့နေပြီးတော့လို့ဆိုမလဲ။ပြောင်းလို့လို့နောက်ပြီးစံတို့လို့ပက်နေတာ။ကွန်ထင်းပါပဲအဲ့လိုကလေးလိုက်မှဓာတ်တင်မှအဲ့လိုပက်နေတာ။ဒီနေ့ဒီမှာကျွန်တော်ဌာနကတော့၈နာရီကျော်၉နာရီလောက်ရှိမိခင်လား။ပိုင်နာရီပေါင်းလေ
။ဒီနောက်မှာတော့ရဲတွေကဆက်ဆိုင်ကားကိုခေါ်လာပြီးကလေးကိုပြန်ပေးဆွဲထားတဲ့သူကိုမြဝတီကိုပို့ပေးမယ်လို့ပြောဆိုခဲ့ပြီးတဲ့နောက်ဓာတ်ကိုလှူပြီးကလေးအသက်ကိုကယ်ခဲ့ရတယ်လို့ဆိုပါတယ်
။ကဲအစ်မရာဇကြီးကြီးခေါ်တာပေါ့ရာဇကြီးလာတဲ့အခါရာဇကြီးတွေကလည်းမနိုင်တဲ့အခါရေးတွေကိုရေးတွေကစိတ်ကားတွေရောက်လာလို့မျိုးအရှိန်ကားတွေရောက်လာတယ်လူသက်ကားတွေရောက်လာတယ်။အဲဒီကရေးတိတ်တဲ့ချိန်မှာအဲဒီဓာတ်ကိုလှူပြီးမှကလေးကိုပြန်လာတာ။ဒီကြီးကလည်းကလေးကိုဆေးရုံပို့လိုက်တယ်။ဟိုကလေးမှတော့ပဲပါတယ်မှာလက်တွေမှာနည်းနည်းတန်ရပါလာတယ်လိမ္မာနေမှာတန်ရအထင်းတက်အဲ့လိုပါလာတယ်။
ပြန်ပြီးဆက်ခံရတဲ့ကလေးကတော့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေရှိနေပြီးထိတ်လန့်တောက်ရွံ့မှုတွေနဲ့စကားတွေမပြောနိုင်တာတွေဖြစ်နေတယ်လို့လည်းဆိုပါရယ်။ထိုင်းမြန်မာနယ်စပ်လူသူဝေးတဲ့တောင်ရကြီးနေမှာနေထိုင်နေကြရတဲ့မြန်မာမိသားစုတွေဟာလုံခြုံမှုမရှိဘဲမြန်မာပြည်သားအချင်းချင်းကပဲက ကလေးငယ်တွေကိုအာဓမပြုကျင့်တာတက်ချက်မှုတွေအပါအဝင်ရပ်ဖြစ်ရာကနေတက်ချက်တာတွေမကြကနာဖြစ်ပေါ်လိမ့်ရှိပေမဲ့ကျူးလွန်သူတွေဟာမြန်မာပြည်ဘက်ကိုထွက်ပြေးလွတ်မြောက်သွားကြတယ်လို့တရားမဝင်နေထိုင်နေရတဲ့အလို့သမားတွေအနေနဲ့ရုံးတက်ပြီးတန်ကြားတာမျိုးတွေမလုပ်ရတဲ့အတွက်ညာဆွေးမှုတွေဟာလက်တယ်မပေါ်ဘဲဖြစ်ခဲ့ရပါတယ်ဒီအပိုင်းအတွင်းမှာပဲထိုင်နိုင်ငံသားတွေရဲ့အိမ်သ
ိုင်းအစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်။ကျမတို့အစီအစဉ်တွေကိုကဘာတော်လာမှာရှိတဲ့သောရရှင်တွေနားဆင်နေကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ်ရှင်။မကြာခင်မှာတော့အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့ဤပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းမှာပါ။ဒါအပြင်ကျမတို့ဒီမကြာခင်ကြားရောက်တော့မဲ့ Valentine Day တချင်းတောင်းမဲ့သူတွေအနေနဲ့လည်းဒီ February 10ရက်နေ့အမီမှာကျမတို့ VOA မြန်မာပိုင်း email လိပ်စာဖြစ်တဲ့ burmese@voanews.com ကိုဆက်သွယ်ပြီးတော့ကျမတို့တချင်းတွေကိုတောင်းဆိုနိုင်ပါတယ်ရှင်။အခုဆက်လက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြမှာပါ။ Quinnic Beer တက္ကသိုလ်ကနောက်ဆုံးကောက်ယူတဲ့လူမှုသဘောထားစစ်တမ်းအရာတမန်တော် Donald Trump ရဲ့စွမ်းဆောင်ရည်နဲ့ပတ်သက်ပြီးအကဲဖြတ်ရမှာ40ရာခိုင်နှုန်းအထိမြင့်တက်လာတဲ့အတွက်ဒါဟာ9လအတွင်းမှာအကောင်းဆုံးရလဒ်ထွက်ပေါ်လာတာဖြစ်ပါတယ်။ American စီးပွားရေးခိုင်မာတိုးတက်လာပြီးအလုပ်လက်မဲ့ဥယျာဉ် short ကျလာမှုကြောင့်အခုလိုအနေအထားမျိုးရောက်လာပေမဲ့လည်းဒီမိုကရက်တွေကိုတိုက်ခိုက်နေတာအပြင်ရွေးကောက်ပွဲကာလအတွင်း Trump ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ရဲ့ရုရှားတို့ကြားဆက်ဆက်မှုတွေရှိခဲ့သလားဆိုတဲ့စုံစမ်းစစ်ဆေးမှုအပေါ်မှာလည်းပုတ်ခတ်ဝေဖန်နေတာကြောင့်ဒါဟာနိုင်ငံရေးအရာ NDA ကိုလက်ရက်ခေါ်နေတယ်လို့မျိုးဖြစ်နေမလားဆိုပြီးနိုင်ငံရေးအကဲခတ်တွေကသုံးသပ်ကြပါတယ်။ VOA သတင်းတော့ Jim Malone ပေးပို့ထားတဲ့သတင်းလွှာကိုကိုအောင်ကပြောပြမှာပါရှင်
။ Ladies and gentlemen, the President of the United States.
Ohio ပြည်နယ်ကဆက်ရုံတစ်ခုကိုတွားရောက်လက်ပတ်ခဲ့တဲ့သမ္မတ Donald Trump ကအခွန်စနစ်ပြုပြင်ပြောင်းလဲခဲ့တာကြောင့်ရလဒ်ကောင်းတွေထွက်ပေါ်လာတဲ့အကြောင်းအသားပေးပြောဆိုပါရတယ်။ဒါပေမဲ့လည်းသူ့ရဲ့ပထမဆုံးနိုင်ငံတော်အခြေပြမင်ကွန်းအတွင်းလက်ခုပ်တီးအားမပေးခဲ့ကြတဲ့ဒီမိုကရက်လွှတ်တော်အမတ်တွေကိုပုတ်ခတ်ပြောကြားခဲ့ပါတယ
်။ They were like death.
သူတို့တွေဟာလူတွေလိုမျိုးနေပြီးအမေရိကန်မဆန်ပါဘူး။ဒါဟာနိုင်ငံတော်တစ္ဆာဖောက်မှုဖြစ်တယ်ဆိုတာမျိုးတောင်တချို့ကပြောကြပါတယ်။ကျွန်တော်လည်းအဲ့လိုပဲထင်ပါတယ်။ဘာကြောင့်မထင်ရမှာလဲဗျာ။ဒါကနိုင်ငံတော်တစ္ဆာဖောက်မှုလို့မခေါ်နိုင်ဘူးလား
။ဒါလို့ပြောချမှုကသူ့ရဲ့နိုင်ငံတော်အခြေပြမင်ကွန်းအတွင်းပါတီကြီးနှစ်ရဲ့အနေနဲ့လက်တွဲညီညီဆောင်ရွက်ရေးတိုက်တွန်းခဲ့တာနဲ့လဲစန့်ကျင်ဘက်ဖြစ်နေတာပါ
။ I call upon all of us.
ကျွန်တော်တို့ကသဘောထားကွဲလွဲမှုတွေကိုဘေးမှာအသာထားပြီးတူညီတာတွေလက်တွဲလုပ်နိုင်ဖို့နဲ့လူမှုအတွက်လိုအပ်တာတွေဖြည့်ဆည်းပေးနိုင်ဖို့ညီညွတ်ကြဖို့ပါ
။နိုင်ငံတွင်းကစီးပွားရေးအခြေအနေတိုးတက်လာတာကြောင့်လူမှုသဘောထားစစ်တမ်းတွေမှာ Trump ရဲ့ဆန်းဆောင်ရေးပေါ်လက်ခံတဲ့ရာဂိုင်းနှုတ်အနေနဲ့တိုးလာပေမဲ့အတိုက်ခံတွေကိုပုတ်ခတ်ပြောဆိုမှုဟာဒလို့အနေထားတွေပေါ်ထိခိုက်နှံကြောင်းသုံးသက်ကြပါရယ်ငွေရရေးရချမ်ပီအဖွဲ့ဖြစ်တဲ့သတ်ဝေးကနိုင်ငံရေးသုံးသက်သူ Jim Kessler ကအခုလိုပြောပါရယ
် You know if Trump is smart he will
တကယ်လို့သာ Trump အနေနဲ့စဉ်းစားဉာဏ်လုံးနိုင်မယ်ဆိုရင်ကိုကအခက်မမှန်နေပြီးဒီမိုကရက်တွေနဲ့ညှိနှိုင်းမယ်လို့ထင်ပါရယ် MLA သတင်းတစ်ပတ်ထက်ကြော်ပြီးတခုခုပုတ်ခတ်ပြောဆိုတာမျိုးမလုပ်ပဲနေနိုင်တဲ့စွမ်းရည်မတွေ့ရပါဘူး
ရုရှားရေးစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီးတော့လဲထရမ့်အပါအဝင် Republican လွှတ်တော်အမတ်တချို့ကကန့်ကွက်ဝေဖန်ကြပါတယ်။ဒါဟာအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့လုပ်ငန်းဆောင်တာတွေကိုသေးသေးအောင်ပူးပေါင်းကြံစည်နေကြတာဖြစ်တယ်လို့အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင် Chuck Schumer ကပြောပါတယ်
။ They don't quit with all these conspiracies.
ဒီမဲ့မရှိတာတွေကိုပြောဆိုလုပ်ကင်ပြီးရှုပ်ဝဲပူးပေါင်းကြံစည်နေကြတာတွေကိုသူတို့ကရက်တန်းကမရက်ပါဘူး။ဘာလို့လဲဆိုတော့မူလာဆက်ပြီးတော့စုံစမ်းစစ်ဆေးမှဖြစ်ပြီးတော့အမှန်တရားတွေကိုဖွင့်ထုတ်ချပြမှာလည်းဖြစ်တာကြောင့်စုံစမ်းစစ်ဆေးမှုတွေကိုကြောက်နေကြလို့ပ
ါဒါလို့စုံစမ်းစစ်ဆေးမှုတွေကတိတ်မကြခင်မှာပြီးဆုံးမဲ့အရေးအယောင်မတွေ့ရပါဘူးဒါပေမဲ့လည်းဒါလို့ချင်းတွေကလာမယ့် midterm ဂျာကာလရွေးကောက်ပွဲပေါ်တက်ရောက်လာနိုင်ပါတယ်မူဝါဒရေးရာကြံပေးအဖွဲ့ bipartisan policy center ကနိုင်ငံရေးသုံးသပ်သူဂျွန်ဖိုဒီယာက
That does overhang his presidency.
သမရဘော်ဒီရိတ်ကလွှမ်းမိုးနေတာပါ။ရှားပွေတွေးရှိချက်တွေဘယ်တော့ထွက်ပေါ်လာမလဲ။ဘာတွေပါဝင်လာမလဲဆိုတာကိုမသိပေမဲ့ဒီနှစ်ထဲကျင်းပဖို့ရှိနေတဲ့ရွေးကောက်ပွဲတွေပေါ်တနည်းနည်းနဲ့ရိုက်ခတ်လာနိုင်ပါတယ်
။ဒါပေမဲ့လည်းလူလူစစ်တမ်းသဘောထားကောက်ခံမှုအတွင်းသမရအပေါ်ထောက်ခံမှုမြင့်တက်လာတာကြောင့်ရွေးကောက်ပွဲမှာ Republican တွေအနိုင်ရဖို့အထောက်အကူဖြစ်ကောင်းလဲဖြစ်လာနိုင်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားတင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့တနေ့တနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOE မြန်မာပိုင်းရဲ့စနေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီတိဆက်လက်ထုတ်လွှင့်သွားမှာပ
ါဒီပတ်ဆိုတာဟာတင်းအရင်ကလည်းတက်ခါနှစ်ခါထိုးဘူးလေပေါ့နော်ပထမအဆုံးတက်ခါထိုးတော့ทีอ่ะไม่ไต่ตัดอู
ดิดาก็တော့မကြခင်တင်ဆက်မဲ့အမျိုးသမီးကဏ္ဍမှာထိုင်းအစိုးရတီဘက်ငွေ6တန်းပောက်ခဲ့တဲ့မြန်မာရွှေပြောင်းအလုပ်သမားမတ်တီရီရွှေစင်နဲ့ဆက်သွယ်မေးမြန်းထားတာကိုအပြည့်အစုံနားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်သိပ္ပံနဲ့ဤပညာကဏ္ဍကိုလည်းကြားရမှာပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတချို့ကိုမူရင်းအာပေါ်မပြတ်ကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကပြောပြမှာပါရှင
်မြန်မာနိုင်ငံကကြီးမားတဲ့စီးရီးလေးချင်းမှုနောက်ွယ်မှာပါရှိတယ်လေ What's behindMyanmar's big new military exercise ဆိုတဲ့ခေါင်းစဉ်နဲ့ဖေဖော်ဝါရီလ9ရက်နေ့က The Diplomat Online စာမျက်နှာမှာဆောင်းပါးရှင် Prashant Parameswaran ရေးသားထားတဲ့ဆောင်းပါးကိုအကောင်းဆုံးတင်ပြပါမယ်။မြန်မာစစ်တပ်ဟာနှစ်ပေါင်း20ကျော်အတွင်းပထမဆုံးအကြိမ်ဖြစ်ကြီးရည်လီတပ်ဖွဲ့တွေပါဝင်တဲ့စစ်ရေးလေ့ကျင့်မှုကိုဖေဖော်ဝါရီလ2ရက်နေ့ကနေ4ရက်နေ့ထိလုပ်ခဲ့ပါတယ်။မြန်မာစစ်တပ်ရဲ့လူပုံကိုင်မှုတွေပေါ်နိုင်ငံတကာကစောင့်ကြည့်ဝေဖန်တာတွေဆက်ပြီးရှိနေတဲ့ကြားမှာပဲစစ်တပ်ကိုခင်မြောင်လုသွားဖို့ခိုင်မာတဲ့တန်လိတံကိုဒီစီအေးလေးချင်းမှုကအခိုင်အမာပြသလိုက်ပါတယ်။တမတော်လို့သိကြတဲ့မြန်မာစစ်တပ်ဟာအင်အား၄သိန်းပတ်ဝန်းကျင်ရှိပြီးရေပုံရအဖြစ်အရှိတော်အခြားဒေသမှာအကြီးဆုံးစစ်တပ်တစ်ခုဖြစ်နေပေမဲ့စွမ်းဆောင်ရည်ပိုင်းမှာတော့အိန္ဒိယနိုင်ငံတချို့ရဲ့နောက်မှာကျန်ရစ်နေပါတယ်။ဒီလက်တွေ့အခြေအနေကိုအတိမတ်ပြုပြီးမြန်မာစစ်ဘက်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကမကြသေးခင်ကသူပြောထားတဲ့စကားအရဆိုရင် Standard Army ဖြစ်လာအောင်စစ်တပ်ကိုနောက်ထပ်တိုးချဲ့ပြီးခင်မီတက်မတော်ဖြစ်လာရေးလှုံ့ဆော်နေပါတယ်မြန်မာလူနိုင်ငံငယ်တွေဟာစစ်အင်အားမတောင့်တင်းဘူးဆိုရင်အင်အားကြီးနိုင်ငံတွေရဲ့အနိုင်ကျင့်ချင်းချောက်မှုကိုခံရမယ်လို့ဇီးလေးချင်းမှုအပြီးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသတင်းမီဒီယာတွေကိုပြောခဲ့တာကိုစောင်းမမှာကောက်နှုတ်ဖော်ပြထားပါတယ
်မြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်ပြည်ထောင်မှာအိန္ဒိယနိုင်ငံအနေနဲ့တရုတ်ကိုတန်တမာရေးရအရှုံးပေးလိုက်ရတယ်လို့အိန္ဒိယက The Hindu Online သတင်းစာမှာစောင်းမရှင်ဖေးစူရာရှန်ကဝေဖန်လိုက်ပါတယ်။ရခိုင်ပြည်နယ်ကဒုက္ခသည်ပေါင်း6သိန်းခွဲကျော်ဟာမြန်မာစိုးရတပ်သားတွေရဲ့လူမဆန်တဲ့ရက်စက်မှုကြောင့်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ရတဲ့အပေါ်ကုလသမဂ္ဂအနေနဲ့စိုးရိမ်တကြီးထုတ်ပြောနေချိန်မှာအိန္ဒိယနိုင်ငံကတော့သူ့နိုင်ငံတဲ့ငကိုတဲကရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်4000နီးပါးကိုပြန်ပို့ဖို့အဓိကလုပ်နေတယ်လို့ဆောင်းပါးရှင်စူရာရှန်ကဆိုပါတယ်။ဆောင်းပါးရှင်ကဆက်ပြီးအရင်ဒေသတွင်းပြဿနာတွေဖြစ်လာရင်ဝေရောက်ကူညီဖြစ်ရှင်းပေးတဲ့သမိုင်းစဉ်လာတချို့ရှိခဲ့တဲ့အိန္ဒိယအနေနဲ့ဒီမြန်မာနိုင်ငံတဲ့ဒုက္ခသည်ပြည်ထနာအတွက်စီလေးပေးဆန်လေးပေးပြီးရခိုင်ပြည်သားဖွံ့ဖြိုးရေးအတွက်နှစ်နိုင်ငံသဘောတူစာချုပ်လေးထိုးတာမျိုးနည်းနည်းလေးသာလုပ်ပေးခဲ့တယ်လို့ထောက်ပြလိုက်ပါတယ်။အခုလိုအချိန်မှာဒုက္ခသည်ပြည်ထနာကောင်းကောင်းမွန်မွန်ဖြည့်ဆင်းလေးမရှိတဲ့တရုတ်နိုင်ငံဘက်ကတော့ဒေတာရင်းတန်တမာရေးရာဥဆောင်မှုယူပြီးဒီဒုက္ခသည်ပြည်ထနာအဖြေရနိုင်ရေးဖြစ်နိုင်ခြေတွေကိုကြဲကြဲပြန့်ပြန့်ဥဆောင်ချပြလာခဲ့တယ်လို့ဆူဒါရှန်ကဆက်ထောက်ပြလိုက်ပါတယ်။ဆောင်းမရှင်ကဆက်ပြီးတရုတ်နိုင်ငံအနေနဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတွေစီကိုတွားရောက်တွေ့ဆုံပြီးတချိန်ချိန်မှာဒီဒုက္ခတွေပဲကောင်းကောင်းမွန်မွန်အိမ်ပြန်နိုင်ရေးအတူဆွနေတိုင်ပင်ညှိနှိုင်းကြဖို့တွန်းအားပေးခဲ့တယ်လို့ဆိုပါတယ်။ဒီရိုဟင်ဂျာဒုက္ခတွေပြဿနာနဲ့ပတ်သက်ပြီးတရုတ်ဘက်ကလှုပ်ဆောင်နေကြတယ်ကိုကြည့်ရင်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံကလည်းအိန္ဒိယအစိုးရထက်တရုတ်ကိုပိုလေးထားဆက်ဆံနေတယ်ဆိုတာကိုအိန္ဒိယအစိုးရသဘောပေါက်သင့်ပြီလို့ဆောင်းပါးရှင်ကထောက်ပြလိုက်ပါတယ်ခင်ဗ
ျ။ကိုချာသိန်းနဲ့ကိုဝင်းမင်းပါရှင်။ဆက်လက်ပြီးတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်မှာပါ။
ဒီကနေ့ပြင်ပြမယ့် idiom အသုံးကတော့
bare-faced liar
ဖြစ်ပါတယ်။စာလုံးပေါင်းက b a r e f a c e d bare-faced ကမျက်နှာပြောင်း L-I-E-R, liar ga, lingyare dulu, taye tibi yabari. Idiom surre, to white tibi garo, chimaru mi mamare, shide taimare, yen a bjong tai, ling ne lu, to rubio I know, bjong ling ne lubo. Dilo lingya duha, lingya mago, machete lu, lilo ene, ling ne lu, ling bole, nakam, sinzare, lumugu, suluda pipari.
That bare-faced liar stole my watch and said he'd found it. That bare-faced liar stole my watch and said he'd found it.
Luduga, Bianline, Sui, Pelu Piomle.
Bare faced liar.
Lupiolu Yavari. Eragaro, Tigrimine, Timpiagere, Idim Atome Pipari.
Seninaki, viewing the Mabai Sisinigo select Nasin Yava. February la Dianiga, Thai Soya tea, Pune Yama. Gantu Dugaro, Nema Shripyan Lutama. မတ်တီရီရွှေစင်ဖြစ်ပါတယ်သူရဲ့တီလက်မှတ်ကပထမဆုံးထိုင်းပန်းငွေ6တန်းမြန်မာကျပ်ငွေနဲ့စုတန်း240ပေါက်ခဲ့တာဖြစ်ပါတယ်တီရီရွှေစင်နဲ့ဆက်သွယ်မေးမြန်းထားတာကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းကဆက်ပြီးတင်ပြမှာပါရှင်
You can bend but never break me cause it only serves to make me
ဒီရှိစဉ်ကထိုင်းနိုင်ငံဟတ်ချိုင်းမှာငါတိတာဒီစိတ်မှာအလုပ်လုပ်ပြီးတော့ကိုလာအကြာမှာအခုထိုင်းမှာဗတ်6တန်းထိပေါက်သွားတယ်ပေါ့နော်အဲ့ဒီထိထိုးတဲ့နေရာကိုတတိယလောက်ပြန်ပြောပြပေးပါလား
တတိယအလုပ်လုပ်တဲ့အဆောင်ကအဒီနဲ့ပေါ့နော်အလုပ်ဆင်းတဲ့တူတူပဲလေအဲဒါဆိုတော့တတိယထိုးမဲ့ဆိုလို့အလုပ်ဖြစ်မှာရောင်းတဲ့ဆိုင်ရှိတယ်လေဟောအဲ့မှာအဲ့မှာပဲအလုပ်လာရင်
တာပေါ့
ထီပေါက်တယ်ဆိုတာကိုသမီးဘယ်လိုသိလဲပြောပြပြီးပါဦ
းထီပေါက်ဆိုတာဟာတင်းအရင်ကလည်းတစ်ခါနှစ်ခါထိုးဘူးတယ်ပေါ့နော်ပထမအဆုံးတစ်ခါထိုးတော့ကထီကမတိုက်တတ်ဘူးလေဒါထောက်ထောက်မှသမီးလည်းမသိဘူးပေါ့နော်အဲ့ဟာတစ်ခါမတိုက်ကြည့်ဘူးသိလည်းမသိဘူးဒီနေ့ထိုးပြီးတော့မလုပ်တော့ဘာမှမလုပ်ဘူးအတိုက်ထားလိုက်တယ်ပေါ့နော
်
အဲဒုတိယတစ်ခါထိုးတော့သူတို့အလုပ်လုပ်တဲ့သူတို့စိုက်တဲ့အဲ့အကိုကသူကထီတိုက်တယ်သူလည်းထိုးရဝါသနာပါတယ်ပေါ့သူတို့အလုပ်တယ်မှာအတူတူပဲဟုတ
်
အဲ့နဲ့သူ့ကိုသူတို့တိုက်ခိုင်းတယ်ပေါ့နော်အစာဝါလည်းထိုးတယ်ဒုတိယတစ်ခါကျတော့သူ့ကလည်းမျိုးညစာရအတူတူပဲဟုတ်သူတို့ညစာဆင်းလာအောင်အလုပ်ပြန်လို့ရှိရင်တော့အဲ့ဟာသူတို့ကထီလက်မောက်ကိုထပ်ပုံရိုက်ပြီးတော့အဲ့အကိုပို့ပေးတာပေါ့ပို့ပြီးတော့အဲ့ဒုတိယတစ်ခါတော့အဲ့ကိုတိုက်ပေးရမပေါ့ဘူးပေါ့နော
်
အခုတတိယတစ်ခါကျတော့အဲ့ဒါထီထွက်ရခြင်းသူတို့သတိမရဘူးပေါ့နော်အဲ့လိုမျိုးထိုးတာပြီးအဲ့လိုမျိုးအသိပြီးတော့အဲ့လိုကောက်ကဘာလဲထိုးတာတော့ထိုးရလေအဲ့လိုမျိုးအာတိတ်ကအလေးနဲ့တိတ်ရောမရှိဘူးပေါ့နော်အာနဲ့အပြူကမပို့မိဘူးပေါ့နော်အဲ့တရက်နေကိုတရက်နေထီထွက်တော့မပို့မိမပို့မိတော့အာနောက်အလုပ်ထဲမှာကြာဆိုတော့တပြူတပြူထိုးတဲ့ကံနဲ့မမိလားတဲ့နေရမမမိဘူးလို့အဲ့လိုပြောအာနဲ့အဆုံမနက်ဖြန်ကျပြန်ပို့လိုက်ပေါ့နော်ဆိုတာနေရနေမနက်ကျတော့အာအဆောင်ရောက်တော့တပြူအဲ့ကိုပို့ပေးလိုက်တာပေါ့အာပို့ပြီးတော့သူကတပြူပြောအဆောင်ကအန်တီရဲ့အဆောင်ပါတပြူကနှစ်ဆောင်ပို့ပေးတယ်ရိုက်ပြီးတော့ပေါက်ပြီးနိုင်ရဲ့အဲ့လိုမျိုးသူကပြောတော့နေရအဲ့မှာစနေတာထင်တော့ဘောတော့မယုံဘူးဘောတော့အားနဲ့နောက်တော့အားသူကတကယ်ပြောနေတာတမီးအမေလည်းတယ်ဘသူဟာပေါက်တာလဲလို့အနှက်ခုပို့လိုက်တဲ့ခါကျတော့လေအားနဲ့သူကတမီးကိုဒီဟာပေါက်တာဆိုတော့တမီးကြီးလက်မနဲ့တိုက်ပြခါကျတော့တမီးဟာဖြစ်နေဟောဟောလာကိုရေလို့အဲ့လိုမျိုးပြောတော့အားသူကတကယ်တေးချောင်းအကိုလာခဲ့လိုက်မှာပေါ့ဆိုပြီးတော့အားသူကတေးချောင်းတမီးတို့ရှိကိုလာပြီးတော့လာတိုက်ကြည့်လိုက်တာဘောတော့လက်မနဲ့ပေါ့တကယ်တကယ်ပေါက်ပြီးတော့
တကယ်ပေါက်နေတော့တမီးဘယ်လိုခံစားရလဲပန်းဝေ6တန်းဆိုတော့
ပြောတာပေါ့နော်သားရတရားမျိုးမိဘတွေရောအိမ်ကြီးတွေစောက်ပြီးကျင်းတော့မလာလို့လာလို့တော့နည်းနည်းပြအောင်တမီးလုပ်မှာပြီးပြန်မလို့စိတ်ကူလာတာပေါ့နော
်အဲ့တော့ဟိုတမီးရဲ့စုကတော့ပြည့်သွားပြီပေါ့တမီးမိဘတွေကိုတမီးပြန်ပြီးတော့အလုပ်ကျွေးပြုနိုင်ပြီပေါ့နော်ဒီထည့်ပေါက်ပြီးနောက်ပိုင်းမှာရောတမီးပါဆက်လုပ်သေးလေအလုပ်ကတော့ဆက်စင်းလို့မလား
သိမစင်းတော့ဘူးလေဟိုဟာဒီမှာဒီရုံးပါပဲတမီးပါနေလိုက်တယ်ပေါ့နော်အဆောင်တော့ဒီမပြန်တော့ဘူးပေါ့နော်မပြန်တော့ဆိုတာ
လုံခြုံရေးအတွက်ပေါ့နော်ဒီလက်မှတ်ကြောင်းပြောပြပေးပါအောင်အဲ့ဒီထီလက်မှတ်ကိုအခုသမီးထုတ်ထားပြီးပြီဟုတ်တယ်မဟုတ်လားနောက်ပြီးတော့ဒီထိုင်းထီထုတ်တဲ့ဌာနကိုလေဒီစိတ်ကောင်းကြီးဘတ်တုံးတုံးပေးရတယ်လို့ရေးထားတာတွေ့လေအဲ့တော့သမီးဒီပက်ဆံကိုပန်ထိုက်တဲ့
抓腿他了不龙龙中就皮布对好点吗哎等你是说话表的等你也米巴里我等你变了就没收了等你米大叔叫你那表变米巴了
等你说话毛的嘛我要去等你要了不呢啊不我记得我说哎那叫我一起用了我说爸爸来给他住住了啊对啊等我走了路过了这么高楼就变完了不呢等你说变好了啊那围路我说你妈家的啊你不来比我说啊你说因为现在不便宜了，拿了上来的面没了，我不了，那没地方点不了，没有送片茶了哈。啊，多了，阿姨点完了，我点买一桌么搞了，楼下来娘给做了，阿姨接着啊，忙了忙呀，我哇，那么阿妈啦，现在我妈楼楼里的，那么阿个你妈里的忙里啊，讲真的不咯，阿平那里啊，哎妈，我了就来楼不咯。
阿姑，你提包着，都罗张家边了，都罗来温大家嘛不，都罗把你
叫来。好，家来温大家嘞。
哎哟，都咪你妈比我，咪把你媳妇。变嘛不？哎，你家咯？对面把车留没？对面？
哎，哎，你把那啥鱼肉啊，牛肉咯，哎，留下些来，对面留嘛，我那啊，留。
对面啊，苦，我再不老了。对面叫奶奶表表，别帮我留。
对面啊，我那啥真的，好，哦，今年今年对对面去吧，哦，离得蛮远的哦。
对面离得蛮远的，所以看家咯，今年所以下个别在远处电路压了呗的。对面嘛，苦，估计龙老鼻子看家咯。对面不话多的一堆，对面今年。这样嘛不好点没了喏你比如说以为这里是的不好嘛哭我这边是多比说的
现在现在在那边是的吧我嘛哎呀呀等于说你把那边带你比如说你说都嘛不呢
然后你要也要一点挖开嘛
好个
然后你变得挖开嘛嘛呗你明白了是吧
老妈妈，哎，啥工作呗？现在我妈让我太太那边碰见了，就来，可能碰嘛，我那嘛，对不对？
对米呀，对米都忙的嘛，俺要嘛，对米呀，对米过年的菜我拉比着，俺都留的是着。对米的话，的 M O U 呢拉比着，那人家我都啥就那拉不着，俺都他妈年年拉家了嘛，是吧？留的要来的，年年表表明白了的哟。
俺家老了好，对，多半年也没来吧，留那帮着，拿着哎话。我们还有一个嘛，所以呢，俺们就把个这点有，俺们有有，俺们忙的嘛，工作上，你嘛工作里有，去家里，俺们那个，哎，我们都得米的呀，咱们那我们多少都得米的呀，哎，我们还有一个嘛，俺们做的呀，考的意思，俺们有来不来不，俺们有，也是比较考的不呢，哎，我说，咱们那伢子们都都得米呢，第一，咱们说第，哎，从克拉布嘛来家嘛不呢，俺们，啊，我把我。aku wa lay bai lo wa la sin de di lo la de mi lo maung ma ya la ja la bo ais be na tin nan bai la tat bi lo ma twi bai chi lo au bi lo ma a ne di lo du la ja la bo ho
a lo tami lo di ma la ro ba lo lo le a di nga ta ta sai u ma so lo
ba lo lo so yau do di bi bai lo bi lo a lo a chang lo pyo ja de a lo a chang wa wa sai di ya chi de nga chi khan ni chi de a lo mi bo chang za de kwe za de lo de nya de twan du a mi mi chi de bo no啊，等于我白菜价我们说了没对比过，等于阿三老我记得阿牛猪肉啊话，价比你是看我们老工作过，开开没听到不咯？啊，俺记得我们家把那猪刀了不？啊的，啊另外你菜价嘛，伢子价嘛没对比过，那说啊的，等于说价了伢子价完了，伢子价完了啊，俺记得我们家我等于说哎呦啊，第一比一月的阿牛啊，给六千，一天天一天天，一三天价完了不？等于国家了，对吧？俺去看嘛，哇，俺以为俺们来做一下比啊，对吧？哎呦，家娃嘞，这样真的也是不咯？俺们出门在出来看见嘞，哪一桌那送那送家的不咯？俺们家娃了不？嗯，
这比如楼下啦，个伢三叔了，你那罗陪妈妈不咯？
楼下啥罗啊？罗等于说，伢爸没哎呀罗哩，俺们不管，伢爸爸哎你家叔罗，俺们哎罗啊，生了就对不咯？等于没楼来听啊不咯？你不哎罗没呀罗哩？啊，你不不叫了？มันเล่าไหนมีเทนเนอร์อะไรมั้งวะที่ย่าสิวันนั้นอะไรมันน่าไปจ้ารออะไรมันเลี้ยงอะไรมีจ้าอะไรข้าจ้ารออะไรมันนี่ข้าจ้าวาระนี่เปล่าไอ้ลูกยาวาระวันนั้นอันนี้ย่าไปจ้ารอเล่าจะมาอะไรมั้งวะ
ตุ้มีอะไรนะถอยหลังเลยสิโรหลังอังบีโรตุ้มีบาลูเลย
บาลูเลยสิโรไอ้มันนี่มีวันน่าไปจ้ารอที่ไอ้วันเลยวันเวลาเล่าแบบว่าสภาพอะไรมันเงยดูเปรูวันนั้นไอ้มันนั่นเราอะไรมันเล่นใต้เจนักบุญอะไรอยู่มั่วดีไปเลยสาเช้าเนี่ยบ่เนาะอภูร์อะไรวะแต่ไม่รู้ดีเวลาเราเช้าเนาะจระไอ้มาเล่ามาดูเต็มชีวิตไม่เวชีวิตเช้าหน้าเนี่ยสุดละมาเล่าดูอะไรไอ้ผมมองเห็นอาเข้าเชื้อรู้ป่าวไอ้มาใส่ไปเล่าเช้าดีเลยไอ้เล่าเล่าทุกเรื่องแล้วบ่เนาะสบายไปใส่เนื้อว่าใส่เช่นใส่บุญนั่งยิ่งเช่นเนี่ยเนาะไปไปเจอเงี้ยคืนนี้ไปใส่อันนี้เราเป่าไปเล่าว่าเนี่ยนั่งเงี้ยดีไปคู่อันนี้เล่าว่าเรา
ไอ้เราจะมีเลยลูกเขยเนี่ยคุณดีงั้นแต่
ဆယ်ယုံမှာလှုပ်လှုပ်တာနဲ့ဘယ်လိုကွာခြားလဲသမီးအမြင်ပေါ့
အော်လဲလှုပ်တာကြတော့ဟွာသူကနေဘူးထဲမှာလှုပ်ရတာပေါ့နော်လို့ပင်မနဲ့ပင်မမလိုမျိုးစိတ်တော့မပင်မအောင်ပေါ့နော်အဲ့ဒါကွန်ပျူတာကြည့်ရဲပို့အဲ့လိုမျိုးဆိုတော့အဲ့မှာတမျိုးကောင်းပါတယ်ဒီမှာကြတော့လဲအဲ့လိုမျိုးသူခိုင်းတာလို့အဲ့လိုမျိုးပေါ့သူကအမြန်မြန်အဲ့လိုမျိုးအော်နေလှုပ်ခိုင်းနေတော့အာကိုကတော့လှုပ်တာပဲကျွတ်တက်နိုင်လို့ကြိုးစားပြီးတော့လှုပ်တာပဲအဲ့လိုမျိုးပေါ့အာဒီမှာရတာနည်းနည်းစိတ်ဟိုပါပြတာပေါ့နော်အမြဲတည်းမတက်ကြီးနေရရလဲအချင်းပြွားတော့အဆင်ပြေသွားပါလေတညာဟိုဘယ်လှုပ်မျိုးမဆိုရင်တော့လှုပ်နိုင်ပါတယ်ဟော
အဲ့တော့တမီးမိပါတွေရောဘာပြောချင်လဲတမီ
းဟောမဲ့ရောကျေးဇူးတင်တယ်ပေါ့နော်အထူးလည်းကျေးဇူးဆက်ပါပေါ့နော်အဓိကတော့မိပါတွေပဲပေါ့နော်ဟော
You can bend with me. တလလတန်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ပြီးရနောက်မှာတော့သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါခင်မျိုးသက်ကဆက်ပြီးတော့တင်ဆက်မှာပါရှင
်ဒီတစ်ပတ်တော့ဆယ်ရီမကျိုးပေါအောင်ဆယ်မဆောက်ခင်ကလေးကဘာတွေလုပ်ဖို့လိုလဲဆောက်ပြီးဆယ်ရီအတွက်တဘာဝအန္တရာယ်ကျုံးလာရင်ဘာတွေလုပ်ရလဲဆိုတာတွေကိုအင်ဂျင်နီယာဘူမိဗေဒပညာရှင်ဦးသိန်းပိုင်ကပြောပြပေးမှာပါ
ဒီလောင်လိုင်းနဲ့ပမာဏကိုငကိုတွေကတတ်မှတ်ပြီးသားတကယ်လို့အဲ့ဒီပမာဏနဲ့ပို့ပြီးရေတွေဝင်လာရင်ကျွန်တော်တို့ကရေပိုလွှဲဆိုတာအင်္ဂလိပ်ဆိုစပီးဝေးလို့ခေါ်တယ်ရေပိုဆဲကဆယ်မှာပါပြီးသားပူလာတဲ့ရေတွေကိုလွှဲပေးဖို့နောက်တစ်ခါရေပေးဖို့အတွက်ကြတော့ရေထုတ်ပြုံကွန်ကျူပေါ့နော်အင်္ဂလိပ်လိုကတော့အဲ့ဒါကလည်းဆယ်ဒီဇိုင်းမှာပါပြီးသားခင်ဗျရေလိုတဲ့အချိန်မှာထုတ်တယ်မလိုတဲ့အချိန်မှာကျွန်တော်တို့ကဖိတ်ထားမယ်ရေထုတ်ပြုံရတယ်တကယ်လို့ကမ္မတဲ့ပမာဏနဲ့တောင်နိုင်တဲ့ပမာဏနဲ့ရေကပူဝင်လာမယ်မိုးကပူများလာမယ်ဆိုလို့ရှိရင်ရေပူလွှဲရနေပြီးတော့မှသူ့ဒီဇိုင်းတိုင်းရေပူလွှဲရနေထွက်သွားတကယ်လို့အဲ့ဒီရေပူလွှဲရမှမနိုင်တော့ပါဘူးဆိုလို့ရှိရင်တချို့ဆယ်တွေမှာနောက်ထပ်အပူပေါ့လေဒီ extra ရေပူလဲသဘောမျိုးစီပီရထည့်ထားတာမျိုးတွေရှိပါတယ်အဲ့ဒီရနေပြီးတော့မှထပ်ပြီးတော့မှလွှဲရတဲ့အနေအထားမျိုးတွေလည်းရှိတယ်အဲ့မှာတက်မနိုင်တော့ဘူးဆိုလို့ရှိရင်တော့အရန်ကိုအခြေအနေမကောင်းတော့ဘူးဆိုရင်တော့ဒီဆယ်ကြီးတစ်ခုလောက်ကျိုးပြီး damn failure ဖြစ်ပြီးတော့မှဆယ်အောက်ခြေမှာရှိတဲ့လူတွေကြီးဝါးတွေတိတ်ချန်တွေအကုန်လုံးလူတွေရဲ့အသက်အိုးရင်စီးစိမ်တွေကအကုန်လုံးအများကြီးပျက်စီးဆုံးရှုံးသွားနိုင်တယ်အဲ့ဒါကြောင့်မလို့တချို့နေရာတွေမှာအဲ့လိုမျိုးဆယ်ကျိုးတဲ့အန္တရာယ်ကိုကာကွယ်ဖို့အတွက်ပေါ့လေအဲ့ဒီ emergency spillway လို့ပြောတဲ့နေရာတွေကနေပြီးတော့မှရေတွေပေါက်ထုတ်ပြရတဲ့အားရှိပါတယ်အဲ့လိုပေါက်ထုတ်ပြလိုက်တဲ့အတွက်ကြောင့်မို့လို့ဒီအောက်ပိုင်းမှာရေကြီးရေလျံတာတွေတချို့တော့ရှိတယ်ဒါပေမဲ့ဒါကဆယ်ကျိုးတာတဲ့စာလို့ရှိရင်တော့အများကြီးကံကောင်းနေတယ်လို့ပြောရမှာပါဒီမှာ2015လုံးကဖြစ်ခဲ့တဲ့ကြီးုံကြီးွားဆိုလို့ရှိရင်လေအဲ့လိုပုံစံဆန်ဆန်မျိုးတော့ရှိပါတယ်ဒီ emergency ရေပူလွှဲလို့ဘွာလို့ကနေသူတို့ထုတ်ပြရတဲ့အနေအထားမျိုးတွေပါတော့ရှိပါတယ်ဒါပေလက်တွေ့ကြုံလာရင်ဒါမဖြစ်မနေလောက်ရမယ်ဥစ္စာပါမဟုတ်လို့ရှိရင်ဆယ်ကြီးတစ်ခုလုံးကျိုးွားမယ်ဆိုလို့ရှိရင်ဒီတဲ့ပို့ပြီးရောဒုက္ခရောက်တဲ့အခြေအနေကိုအများကြီးရောက်သွားနိုင်ပါလေ
1985ခုနှစ်ကတရုတ်နိုင်ငံဟင်နန်ခရိုင်နယ်ကဗန်ဂျိုးရေလောင်ကန်ကြီးနဲ့တခြားဆယ်တွေကျိုးသွားတဲ့အတွက်လူပေါင်း 13,000 ကျော်သေဆုံးခဲ့ရပြီးလူပေါင်း 17 သန်းလောက်အိုးအိမ်ဆုံးရှုံးခဲ့ရတာပါဒါကြောင့်ဆယ်ကျိုးမဲ့အန္တရာယ်ကိုသတိထားဖို့လိုပါတယ်
ဘမကြီးမှာတော့ဆယ်ကြီးတစ်ခုလုံးကျိုးသွားပြီးတော့မှအကုန်လုံးဒီလူတွေတိမ့်ချီပြီးတေသွားတယ်လို့ပါလို့အဲ့လိုသက်သနာမျိုးတွေကတော့မရှိသေးပါဘူးခင်ဗျ။အခြားနိုင်ငံတွေမှာတော့အများကြီးရှိခဲ့ပူပါတယ်။တရုတ်တို့ဘာလို့မှဆိုလဲဒီလိုမျိုးဆယ်ကျိုးသွားတဲ့အတွက်စိမ့်နဲ့ချီပြီးတော့တေသွားတဲ့အထောက်အထားတွေရှိပါတယ်။တရုတ်ပြည်မှာရှိတဲ့ဘန်ဂူယိုဆယ်ဆိုလို့ရှိရင်1985ခုနှစ်လောက်မှာရွာတဲ့မိုးကြောင့်ပေါ့လေသူတို့ပြောတာ2000လောက်မှာခါအရန်ကိုပြီးတဲ့မိုးမျိုးပေါ့အဲ့ဒီမိုးမျိုးနဲ့ကြုံလိုက်တဲ့အခါမှာတစ်ခါတည်းနဲ့အဲ့ဒီဆယ်ကကျိုးပေါက်ပြီးတော့မှဆယ်အောက်မှာရှိတဲ့လူပေါင်း 2,000-3,000 လောက်သေသွားတယ်ဆိုပြီးတော့မှအမှတ်တမ်းတွေရှိပါတယ်ဗမာပြည်မှာတော့အဲ့လိုအဆူဆူဝါးဝါဖြစ်ခဲ့တာမျိုးတော့မရှိပါဘူးမှာရွာတွေရေမြုပ်တယ်ရေကြီးရေလန်တဲ့တောင်ဆယ်ကျိုးတာမှမဟုတ်ပါဘူးအမှန်မိုးကြီးလို့ရေကြီးလို့ရှင်လေဒီရဲမျောပါပြီးတော့မှလူတွေကျဲနွားတိရစ္ဆာန်တွေအိုးအိမ်တွေပါသွားတာမျိုးတွေလည်းရှိပါတယ်ဒါပေမဲ့တကယ်ဆယ်ကြီးကျိုးသွားပြီးတော့မှအကုန်လုံးဒုက္ခရောက်ပြီးတော့လူတွေတိမ့်ချီပြီးတေသွားတယ်ဆိုတော့အပြည့်အပြည့်မျိုးကတော့ဗမာပြည်မှာမရှိသေးပါဘူးခင်ဗ
ျဆယ်ကိုတိဆောက်ဖို့လုပ်ခဲကလိုအပ်ချက်ပေါ်လိုက်ပြီးဆယ်ဒီဇိုင်းကိုချရတာဖြစ်ပေမဲ့တဘာဝဘင်းအန်တွေကမမျောနဲ့ပဲကျုံရတတ်တယ်ဆိုတော့ကိုသတိထားတယ်ပါလေ
ဆောက်တဲ့ဆိုတာမြေပညာအရလူဝတ်ချက်တွေလေ့လာမယ်အချက်တွေကတော့အများကြီးရှိတယ်။တခါတည်းရင်ကျတော့ကိုလူချင်းနဲ့တိုင်းလုံးလို့မရပဲနဲ့တဘာဝရဲ့ပေးထားချက်တွေရှိတယ်။တဘာဝရဲ့ပေးထားချက်တွေပေါ်မူတည်ပြီးတော့မှချင်းချင်းလုပ်ရတဲ့အခါကျတော့ဟိုလူတွေထင်သားသလိုဆယ်စောက်လိုက်ရင်မှစိုက်ပျိုးနေတယ်လေရဲတုတ်တလာမယ်တခြားမှလည်းအဲ့ဒီလေထုတ်လို့ရမယ်ပါမယ်ရှိတယ်ဆိုရင်မှထားပါတော့2005ခုနှ
ဒုက္ခတွေအများကြီးရောက်ခဲ့ကြတာရှိတယ်ပေါ့လေအဲ့လိုမျိုးလာတဲ့မိုးရေကြိမ်ကုန်လုံးကိုဖမ်းထားနိုင်အောင်အရင်တုန်းကဒီဇိုင်းမလုပ်ခဲ့ဘူးလားမေးလို့ရတယ်သောတော်လည်းပဲဆယ်ကိုရေလောင်မွေးလုပ်တဲ့အခါမှာသူ့ရဲ့ရေတွေကမြင့်လာလေမြင့်လာလေရေပြင်ရဲ့အကျယ်ကလည်းများသွားလေများသွားလေနဲ့ရေပြင်ကျယ်ကျယ်လောင်မွေးဆိုရင်မြေပြင်လည်းများများလိုတယ်မြေပြင်များလို့အဲ့ဒီမြေပြင်ကတကယ်လွတ်နေတဲ့မြေပြင်ဖြစ်ရင်တော့ပြဿနာမဟုတ်ဘူးတချို့နေရာတွေကဥမာလူတွေနေထိုင်တဲ့ကြေးရွာတွေရှိမယ်တန်ဖိုးမပြတ်နိုင်တဲ့ဥမာရှေးအောင်စာဦးလိုဟာမျိုးတွေရှိမယ်အဲ့ဒါတွေကိုရှောင်ရှားပြီးလုပ်ရတဲ့အခါကျတော့ကိုလိုချင်တဲ့ဒီဇိုင်းတွေပဲလေတောက်ချက်မှရောက်တာပေါ့လေတဘာဝရဲ့ပြီးထားချက်ပေါ်မှာပဲမူတည်ပြီးလုပ်ရတဲ့ခါကြတော့တချို့နေရာတွေမှာဒီလိုလိုအပ်ချက်မျိုးရှိသွားတာရင်လည်းရှိပါတယ်အဲ့ဒါကိုကြတော့အပြင်ကအတမန်အရသားတွေကြတော့ဆယ်ဆောက်လိုက်လို့ဂျီတွေကဒီလိုကြီးတယ်လို့ပါလို့အဲ့လိုမျိုးအမြင်တွေလည်းရှိပါတယ်အဲ့ဒါတွေကိုကြတော့တကယ်စကြနာလေတဲ့ဒီပညာရှင်တွေကနေဒီလူလူကိုဒီပညာပေးတာလို့ပါလို့လုပ်ဖို့လိုအပ်ပါတယ
်ရက်စရာဖို့ဖြစ်စေစိုက်ပျိုးနေတဲ့ဒေတာကန်တွေအတွက်ရေရအောင်ဖြစ်စေရေကြီးရေရှမ်းမှုကိုကာကွယ်ဖို့ဖြစ်စေလိုအပ်လို့ဆယ်ဆောက်ရမယ်ဆိုရင်ဝင်းကျင်မပြည့်စုံအောင်အဓိကထားရမှာမို့မဆောက်ခင်မှာတေးသေးချာချာစူးစမ်းလေ့လာရမှာပါ
ကျေရီမဆောက်ခင်မှာတဘာပိုင်းကြီးထိခိုက်မှုတိုင်းတာတဲ့ EIA Environmental Impact Assessment နောက်တစ်ခါ SIA Social Impact Assessment တွေပေါ့လေအဲ့ဒါတွေကိုမဆောက်ခင်မှာကျွမ်းကျင်တဲ့ပညာရှင်တွေနဲ့မဖြစ်မနေလုပ်ရမယ် EIA SIA report တွေထွက်လာတဲ့အခါမှာလည်းတကယ်စောင့်မဲ့ပညာရှင်တွေကအဲ့ဒီ report တွေညွှန်ကြားထားတဲ့အတိုင်းလိုအပ်ချက်တွေအတိုင်းမဖြစ်မနေဖြည့်ဆည်းပြီးတော့မှစောက်ဖို့လိုအပ်တယ်ဟုတ်တဲ့အခါဒီမှာလည်းတတ်နိုင်ကြများပေါ့လေပထမဦးဆုံးအနေနဲ့ကတော့တဘာပန်းကျင်ထိခိုက်မှုကြိုတင်ကာကွယ်မှုတွေလုပ်ပေးဖို့လိုတယ် prevention ကိုခေါ်တာပေါ့လေအဲ့လိုမျိုးမလုပ်နိုင်ဘူးဆိုလို့ရှိရင်လည်းတဘာပန်းကျင်ထိခိုက်မှုညောင်းနေတတ်တာသွားအောင်ပေါ့လေ mitigation လုပ်ပေးဖို့လိုတယ်အခုကအဆယ်ဆောက်လိုက်တဲ့အတွက်ကြောင့်နှိမ့်လာသွားတဲ့ဒေသခံတွေလည်းဖြစ်ဖြစ်ဒီအားတွေဖြတ်ကျူးမြေဆိုလည်းတန်ရာတန်ကြီးရောကြီးပြီးပြီးတော့မှသူတို့ရဲ့ဘဝရည်တည်မှုအတွက်အာမခံချက်ပေးပေးဖို့လိုတယ်ပေါ့လေအကြောင်းမလို့ဆိုက်ပြိုးရေကြက်ပဲဖြစ်ဖြစ်တောက်သုံးရေအတွက်ပဲဖြစ်ဖြစ်စက်မှုလုပ်ငန်းအတွက်ပဲဖြစ်ဖြစ်တကယ်လိုအပ်တယ်ဆိုတော့ခုနပြောတဲ့အချက်လက်တွေကိုနားလည်တကြနဲ့ပညာရှင်တွေနဲ့ဒီလိုစကြလိလာတစ်ချိန်ယူပြီးတော့မှစီစောက်တဲ့
ဦးသိန်းပိုင်ရဲ့ပြောကြချင်တယ်ပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ရပါစေနောက်တစ်ပတ်မှာပြန်ပြီးဆုံကြဦးမယ်နော်ဒေါက်ခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍပါရှင်ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်တဲ့နောက်ဆုံးရသတင်းတွေအခုလိုအပတ်စဉ်ကဏ္ဍတွေကိုကျမတို့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးဖတ်ရှုနားဆင်နိုင်ကြပါရဲ့ရှင
် American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်သောရရှင်များခင်ဗျာ American ပြည်ထောင်စုဟာအီရန်နိုင်ငံနဲ့စီးပွားရေးယဉ်ကျေးမှုစတဲ့ကဏ္ဍတွေမှာမိဖက်တိုင်းပြည်အဖြစ်တိုးမြင့်ဆောင်ရွက်ဖို့တန်တိတ်တန်ချမှတ်ထားတဲ့အကြောင်းညမကြသေးခင်ကဘက်ဂရက်မြို့ကိုတွားရောက်ခဲ့စဉ်အတွင်းအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဂျွန်ဆူလီဗန်ကပြောကြားခဲ့ပါတယ်။ကိုတိုင်းပြည်ရဲ့ပိုင်နက်ကို ISIS Islamic စစ်သွေးကြွတွေလက်ကနေပြန်လည်ရယူဖို့တိုက်ပွဲဝင်ခဲ့ရမှာအသက်ဆုံးလွတ်ခဲ့ကြရတဲ့အီရတ်လုံခြုံရေးတပ်ဖွဲ့ဝင်တွေအများပြအတွက်လည်းဒုတိယနိုင်ငံခြားရေးဝန်ကြီးကချီးကျူးဂုဏ်ပြုခဲ့ပါတယ်။ISIS အဖွဲ့နဲ့သူတို့ရဲ့အတွေးအမြင်သဘောထားတွေဟာအီရတ်နိုင်ငံအတွက်ရန်သူအစ်စ်မှန်ဖြစ်ပါတယ်။ဒါကြောင့်အီရတ်ပြည်သူတွေနဲ့ကမ္ဘာအနှံ့ကမဟာမိတ်နိုင်ငံပေါင်း84နိုင်ငံတို့ဟာသူတို့ရဲ့အန္တရာယ်ကိုမျက်ချိမပြတ်စောင့်ကြည့်နေပြီးဖယ်ရှားတုတ်တင်ရှင်းလင်းပြစ်ကြရပါလိမ့်မယ်။ညီညွတ်ချင်းဟာ ISIS အဖွဲ့နဲ့တခြားအစိုးရအုပ်စုတွေကိုချေမှုန့်ပစ်ဖို့အီရတ်နိုင်ငံအတွက်အကောင်းဆုံးလက်နက်ဖြစ်ပါတယ်လို့ဝန်ကြီးဆူလီဗန်ကပြောပါတယ်။သူကအီရတ်အစိုးရနဲ့ခါဒစ္စတန်တ
ဒေတာအစိုးရတို့ကြားမှာဆက်လက်ညှိနှိုင်းဆွေးနွေးနေကြရေးဟာလူအချက်ဖြစ်ကြောင်းပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အီရတ်နိုင်ငံကိုစီးလုံးညီညွတ်ပြီးတော့တာယာဝါပြောတဲ့ Federal Democratic နိုင်ငံဖြစ်စေဖို့အားပေးထောက်ခံပါတယ်။ဒါကသာအီရတ်ပြည်သူတွေရဲ့ဆန္ဒသဘောထားအစ်မှန်ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာ ISIS တွေရဲ့ရက်စက်ကြမ်းကြုတ်မှုတန်းခံစားခဲ့ကြရတဲ့ဒဇာကန်တွေကိုအကူအညီပေးဖို့ဘာသာရေးလွတ်လပ်ခွင့်နဲ့ဘာသာလူမျိုးပေါင်းစုံကိုအကာအကွယ်ပေးဖို့အတွက်တန်ဋိဌာန်ချမှတ်ထားပါတယ်။ဥပမာတစ်ခုပြရမယ်ဆိုရင်အမေရိကန်ပြည်ထောင်စုကအထောက်ပံ့ပေးထားတဲ့လုပ်ဖော်ကံပက်တီဟာအန်ဘာနဲ့နင်းဘာခရိုင်တွေအတွင်းဖောက်ခွဲရေးသုံးပစ္စည်း 42,000 ကီလိုဂရမ်ကိုဖယ်ရှားပေးနိုင်ခဲ့ပါတယ်။2014ခုနှစ်ကစလို့အမေရိကန်ပြည်ထောင်စုဟာလူသားချင်းစာနာမှုအထောက်အကူအမေရိကန်ဒေါ်လာ 1.9 ဘီလီယံထောက်ပံ့ပေးခဲ့ပါတယ်။ISIS တေကြောင့်အိုးအိမ်ဆုတ်ခွာထွက်ပြေးကြရသူတွေအတွက်အခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းပေးခဲ့တာဖြစ်ပါတယ်။ဒီအကူအညီတွေဟာအီရတ်ပြည်သူ၃သန်းနေရပ်ပြန်နိုင်ဖို့အတွက်ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP အတွက်ပေးထားတဲ့ဒေါ်လာတန်190ကိုထပ်ဆောင်းပြီးတော့ပေးအပ်တဲ့အကူအညီလည်းဖြစ်ပါတယ်။ဒါပေမဲ့အီရတ်နိုင်ငံအတွက်ရှိတည်တံ့ခံမြဲဖို့အတွက်ပြန်လည်တည်ဆောက်အောင်မှာဖြစ်ပါတယ်။အောင်မြင်မှုတွေတေးကြရေရမှုရှိစေဖို့အတွက်ပုဂ္ဂလိကယင်းဤမြုံနှံမှုတွေကိုအားပေးပြီးတော့ဖွံ့ဖြိုးတိုးတက်အောင်လုပ်ရပါလိမ့်မယ်။ဒါကြောင့်လဲပြန်လဲတိဆောက်ရေးညီလာခံတစ်ခုကိုဖေဖော်ဝါရီလအတွင်းကူဝိတ်နိုင်ငံမှာကျင်းပဖို့အတွက်အမေရိကန်ပြည်ထောင်စုကအခိုင်အမာထောက်ခံပါတယ်။အီရတ်နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီဝင်းကြီးချုပ်ဟိုက်ဒါအယ်အဘာဒီကမေလ10ရက်နေ့မှာကျင်းပပေးဖို့ဆုံးဖြတ်ထားတဲ့ရွေးကောက်ပွဲကိုလည်းအမေရိကန်ပြည်ထောင်စုကထောက်ခံပါတယ်။အီရတ်နိုင်ငံသားအားလုံးရဲ့အခွင့်အရေးတွေကိုရပ်တည်ကာကွယ်မှုပေးသွားမယ်နိုင်ငံဖြစ်တယ်ဆိုတာကိုအီရတ်နိုင်ငံသားတွေသိကြပါလိမ့်မယ်လို့ဒုတိယဝန်ကြီးဆွေဘန်ကပြောပါတယ်။ကျွန်ုပ်တို့အစိုးရတွေနဲ့ကျွန်ုပ်တို့ပြည်သူတွေကလည်းအခက်အခဲတွေကိုကျော်လွှားနိုင်ပြီးအချုပ်အခြာပိုင်ဆိုင်မှုတည်ငြိမ်မှုနဲ့စီးလုံးညီညွတ်မှုရှိတဲ့အားလုံးတောင်းတတဲ့ဒီမိုကရက်တစ်အီရတ်နိုင်ငံဖြစ်ထွန်းဖို့ကိုအားပေးနေကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အားကိုတင်ပြလို့ပြပါပြီ
။အခုနောက်ဆက်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါစေရှင်။စနေနေ့နဲ့ KVA မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြတာပါ။အခုတော့သတင်းအကျဉ်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကိုဝင်းမင်းကပြောပြမှာပါရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့အမေရိကန်လွှတ်တော်အမတ်တွေဘက်ကနေမနေ့တောက်ကြနေ့ကအောင်မြင်စွာညှိနှိုင်းအတည်ပြုပေးပြီးထွက်ပေါ်လာတဲ့ဒေါ်လာဘီလျံ400ရှိတဲ့ဘတ်ဂျက်မူကြမ်းကိုအတည်ပြုပေးလိုက်တာမို့အစိုးရလုပ်ငန်းတချို့ရဲ့ဆိုင်းတာကိုအဆုံးတက်လိုက်နိုင်ပေမဲ့ဒီအခမ်းအနားကိုကြေကြေပြန့်ပြန့်ကြီးကြီးကျယ်ကျယ်လုပ်ခဲ့တာမရှိပါဘူး။အခုလိုအခမ်းအနားမလုပ်ဘဲလက်မှတ်ထိုးခဲ့တဲ့ပေါ်အင်ဂျီရောရာရှိတွေကအခုလိုဖြစ်ရတာကသမ္မတထရန့်အနေနဲ့အစိုးရရဲ့ကြီးမားလာတဲ့လုံငွေပြမှုကိုထပ်တိုးစေနိုင်တာတွေနောက်ဆုံးကပ်ပြီးထပ်ထည့်လိုက်တာကိုမကျေနပ်ကြောင်းပြလိုက်တာဖြစ်တယ်လို့ဆိုပါရစေ။ဒါပေမဲ့ဒီဘတ်ဂျက်လက်မှတ်ထိုးပြီးမှသမ္မတထရန့်အနေနဲ့ Twitter Internet လူမှုကွန်ရက်ပေါ်တက်ပြီးဥပဒေချမ်းကိုအခုပဲလက်မှတ်ထိုးပေးလိုက်ပြီးအမေရိကန်စစ်တပ်ဟာအခုအရင်ထက်ပိုအားကောင်းသွားတော့မယ်လို့ရည်ခဲ့ပါတယ်။အမေရိကန်သမ္မတရဲ့ထိပ်တန်းလက်ထောက်တူလည်းဖြစ်အင်ဂျီရောအစ်မတော်ဝန်ရှိသူတူလည်းဖြစ်တဲ့ Rob Porter နှုတ်ထွက်သွားတဲ့ပေါ်သမ္မတထရန့်ကအင်မတန်ဝမ်းနည်းမိတဲ့အကြောင်းမနေ့ကထုတ်ပြောလိုက်ပါတယ်။ Rob Porter ဟာအင်တောင်ဘက်တွေကိုစိတ်ပိုင်းရုပ်ပိုင်းနှိမ့်ဆက်ညှဉ်းပန်းတာတွေလုပ်ခဲ့တဲ့ဆိုပြီးသူ့ရဲ့ဇနီးဟောင်းနှစ်ဦးကဆွဆွဲပြုတ်ဆုတ်ခဲ့ပြီးတဲ့နောက်ဗိုလ်ထုနေမှာယာရုကနှုတ်ထွက်သွားတာပါ။သမ္မတကသူ့မှာအပြစ်မရှိဘူးလို့ပြောပါတယ်။ဒါကိုအမှတ်ရမယ်လို့ကျွန်တော်ယူဆတယ်လို့ထုတ်ပြောခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံကဆောင်းရွက်တဲ့အိုလံပစ်ပွဲဖွံ့ဖွဲအခမ်းအနားမှာတော့မြောက်နယ်တောင်ကိုရီးယားနိုင်ငံကအားကစားသမားတွေအလံတော်တစ်ခုတည်းအောက်မှာအတူချီတက်ခဲ့ကြတာကြောင့်အားကစားကြုံတဝိုက်မှာဒီကနိုင်ငံကြားတင်မှတ်မှုတွေစရွက်လာတယ်လို့လက်တလောခန်းစားနေကြပါဗါးအမျိုးသမီးရေကဲပြင်ဟော်ကီတင်လိုက်ပြန်မဲ့မှာဒီတောင်မြောက်ကိုရီးယားနှစ်နိုင်ငံပေါင်းပြီးတင်းတဲ့အနေနဲ့ပြိုင်ကြမှာဖြစ်ပေမဲ့ကျန်တဲ့ပွဲတွေမှာတော့လုံးဝတီးဆန့်စီပြိုင်ကြမှာဖြစ်ပါတယ်ခင်ဗျာဒါပေမဲ့လည်းအခုလိုတောင်ကိုရီးယားနိုင်ငံမှာမြောက်ကိုရီးယားအားကစားသမားတွေလာပြိုင်နေတာနဲ့ဒီမြောက်ကိုရီးယားဆင့်မြင့်ဆွေရခုစလဲဖွဲ့ပါရောက်လာတာကြောင့်ကျေးလက်ဒေတာဖြစ်တဲ့ပြုံချမ်းမှာရှိသူတို့အတွက်စိတ်တက်တောင့်တတာဖြစ်စေခဲ့ပါတယ်ခင်ဗျာ
ကျေးဇူးပါရှင်ကိုဝင်းမင်းကသတင်းချင်းချုပ်ကိုပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုကျော်ကျော်သိမ့်ပါရှင်အင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရာမန်ဖြစ်ပါတယ်စနေနေ့နဲ့ခင်ဗျာမြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတော်ရောကတော်ရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်ရှင်ရှင်လန်းချမ်းမြေ့ကြပါစေဒီမှချမ်းချမ်းနိုင်ပါ
This program has come to you from the Voice of America, Washington.